Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇွန်လ1ရက်ဗုဒ္ဓဟူးနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီနေ့ညဘက်သတင်းတွေကိုနားလောက်နေကျွန်တော်ကြော်ကြော်သိင်းကြညာမှာပါဒီကရက်နေ့မှာကင်ညာနိုင်ငံကကိုလူကြောင်တစ်ခုကိုဝင်တိုက်တဲ့စစ်သွေးကြောအဖွဲ့ခေါင်းဆောင်ကိုတုတ်တင်လိုက်ပြီလို့ဆိုမလီတာဝန်ရှိသူတွေကပြောပါတယ်ဒီကရက်လာကပြတ်ကျသွားတဲ့အီဂျစ်အဲလေယာဉ်မှတ်တမ်းတင်ဆက်တွေကနေထုတ်လို့ဒါလို့ယူဆတဲ့အချက်ပြလိုင်းတွေကိုဖန်ယူရမိပါတယ်အာရှဒေသစီးပွားရေးတိုးတက်မှုကိုအမျိုးသမီးတွေနဲ့နားပြီးတော့မှကြားနေတာလို့အောက်ဆွမ်းအဖွဲ့ကပြောပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ဒီညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ရွေးနေစီမှာပါဝင်တဲ့အဖွဲ့ဝင်ဖွဲ့စည်းများကိုတော့ဖိတ်ကြားဖို့အတွက်ကျွန်တော်တို့မှတာဝန်ရှိပါတယ်အကြံတဲ့ရွေးနေစီမှာမပါဝင်တ
ဲ့27ရာစုညီလာခံဖြစ်မြောက်ဖို့ရည်သက်ဆိုင်ရာအဖွဲ့တွေတည်ထောင်မယ့်ကိစ္စကို UNFC အဖွဲ့ရဲ့တွဲဖက်အတွင်းရမှု1ဦးထွန်းစောပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူဒီ27ရာစုညီလာခံဖြစ်မြောက်ဖို့အတွက်ပဲရှမ်းပြည်နယ်ဘက်ကအဖွဲ့စည်းတွေကရောဘာတွေလှုပ်ဆောင်နေပါသလဲဆိုတဲ့အကြောင်းတွေပြင်အထယ်ချုပ်လုပ်ငန်းကအမျိုးသမီးတွေအခွင့်အရေးဆုံးရှုံးနေကြတဲ့အကြောင်းနဲ့ရန်ကုန်မြို့ကလျှက်စစ်မီပြဿနာအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကြကြော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်
ကင်ညာနိုင်ငံဂရက်ဆာကောလိကျောင်းကိုပြီးခဲ့တဲ့လကဝင်တိုက်ပြီးလူအများအပြားကိုတတ်ခဲ့တဲ့လို့ရက်ကိုဥဆောင်စီစဉ်ခဲ့သူဟာညာရင်းချင်းစစ်စီရဲတခုမှတည်ဆုံသွားပြီလို့ဆိုမာလီတာဝန်ရှိသူတွေကပြောပါတယ်။ဒါလီယာဒန်လို့ပုံပြီးတည်ကြတဲ့မိုဟာမက်မူဒ်ဟာအယ်ရှာဘတ်အဖွဲ့ရဲ့အန်ဒရယ်ကြီးလာတဲ့အမ်နီယက်အဖွဲ့ခွဲကိုဥဆောင်သူပါ။သူဟာ2015ခုနှစ်ဧပြီလကကောလိကျောင်းတိုက်ခိုက်မှုကိုဥဆောင်ခဲ့သူဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုမှာလူပေါင်း148ယောက်သေဆုံးပြီးအားလုံးလူဟာကျောင်းသားတွေပါဒေါ်ရဒန်နဲ့တခြားလူ2ယောက်စီးလာတဲ့ကားကိုအမေရိကန်ရဟတ်ယာဉ်တွေကနေဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာလို့အမည်မဖော်တဲ့ဆိုမာလီအကြီးတန်းတာဝန်ရှိသူတူကပြောပါတယ်ဒါပေမဲ့လည်းဂျူဘားဒေသလူညုံရေးဆိုင်ရာဝန်ကြီးအဗ်ဒူရာရှစ်ဂျာနန်ကတော့အမေရိကန်ကလေ့ကျင့်ပေးထားတဲ့ဒါနပ်ဒါမှမဟုတ်လျှက်စီးလို့တည်ကြတဲ့ဆိုမာလီကွန်မန်ဒိုတွေကအဲ့ဒီစစ်သွေးကြွခေါင်းဆောင်ကိုတုတ်တင်လိုက်တာလို့ဆိုပါတယ်ကစ်မာယူမြို့မြောက်ဖက်ကီလိုမီတာ30လောက်အကွာကဆိုမာလီနိုင်ငံတောင်ပိုင်းဘူလာဂါဒူးမြို့မှာအဲ့ဒီလိုတိုက်ခိုက်ခဲ့တာပါသူတို့လုံခြုံရေးအတွက်စိုးရိမ်တာကြောင့်ဘယ်သူဘယ်ဝါဆိုတာထုတ်မပြောတဲ့ဒေသခံတွေကတော့ညဘက်မှာတိုက်ပွဲဖြစ်တဲ့အသံတွေကြားကြရတယ်လို့ပြောပါတယ်ဒူလီယာဒန်းကိုဖမ်းမိဖို့အတွက်ကင်ညာနဲ့ဆိုမာလီအစိုးရတွေကစုငွေတွေထုတ်ထားပါတယ်
ပြီးခရက်လာကမြစ်ထဲပင်လယ်မှာပြတ်ကျသွားတဲ့အီဂျစ်အဲလေကြောင်းလိုင်းခရီးတဲ့တင်လေရဲ့ပြန်တမ်းမှုဆိုင်ရာနဲ့ခရီးစဉ်အချက်လက်တွေကိုမှတ်တမ်းတင်ထားတဲ့ Black Box တွေကနေထုတ်လွှင့်တာဖြစ်ပွဲရှိတဲ့အချက်ပေးလိုင်းတွေကိုပြည်နှစ်သင်္ဘောတစင်းကဖန်ယူရရှိခဲ့တယ်လို့အီဂျစ်လေကြောင်းသွားလာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါရယ်မေလ19ရက်နေ့ကအဲ့ဒီလေရင်ပြတ်ကျတာမှာလေရင်ပေါ်ပါသူ66ဦးစလုံးသေဆုံးသွားပါတယ်ပါရီမြို့တော်ကနေကိုင်ရိုမြို့တော်ကိုပြန်တန်းသွားနေရင်ခရီးစဉ်အဆုံးသတ်ရောက်ခါနီးမှာမှလေရင်ပြတ်ကျသွားတာဟာဘာအကြောင်းကြောင့်လဲဆိုတာကိုစမ်းစစ်နိုင်ဖို့မှတ်တမ်းတင်ဆက်တွေကိုအာဏာပိုင်တွေကပြင်ရချင်နေတာပါလေရင်ပြတ်မကျခင်မိနစ်ပိုင်းတွေကလေရင်ထဲမှာမိခိုးတွေထွက်နေတယ်ဆိုတာကိုသိခဲ့ရပေမဲ့ဘာကြောင့်ဆိုတာကတော့မသိရသေးပါဘူးမှတ်တမ်းတင်ဆက်တွေဘယ်မှာရှိတယ်ဆိုတာကိုသိရပြီဆိုတာနဲ့ပြန်တွေ့အောင်ရှာတဲ့နေရာမှာကူညီလှုပ်ဆောင်ဖို့နောက်ထပ်ရှာဖို့ရည်တင်မော်တစဉ်အဲ့ဒီဒေသကိုဒီသတင်းပတ်အတွင်းရောက်သွားဖို့ရှိတယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပါတယ်
IS အစွန်ရောက်စစ်သွေးကြော်တွေထိန်းချုပ်ထားတဲ့မန်ဘီမြို့ကိုပြီးခဲ့တဲ့အင်္ဂါနေ့မှာတိုးမြင့်တိုက်ခိုက်လာတဲ့အချိန်ကစပြီးအမေရိကန်ကျောင်းနောက်ခံပေးထားတဲ့တပ်တွေဟာတူရကီနယ်စပ်နီစီးရီးယားနိုင်ငံတွင်းကရွာ900ကိုပြန်ပြီးတော့ထိန်းချုပ်လိုက်နိုင်ပါတယ်။စီးရီးယားရေးဆောင်ကြည့်လည်လာနေတဲ့လူခွင့်ရေးဖွဲ့ရဲ့အဆိုအရပြီးခဲ့တဲ့24နာရီအတွင်းမန်ဘီမြို့ကိုအမေရိကန်ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်တာမှာကလေး3ဦးအပါအဝင်အရသာ15ယောက်သေဆုံးသွားတယ်လို့ဆိုပါတယ်။အမေရိကန်အထူးတပ်ဖွဲ့ဝင်အယောက်200နဲ့အတူပူးတွဲလုပ်ကိုင်နေတဲ့ကတ်လူမျိုးစုတွေဦးဆောင်တဲ့မဟာမိတ်တပ်တွေဖြစ်ကြတဲ့ Syria Democratic SDF တပ်ဖွဲ့ဟာ Jihad အစွန်းရောက်သမားတွေရဲ့ထိန်းချုပ်နယ်မြေတွေဖြစ်တဲ့ Euphrates မြစ်တစ်ဖက်တစ်ချက်ကိုထိုးဖောက်ဝင်ရောက်လာကြတာပါဒီအတွက် Arab Sunni သဘုံတွေကသာမကကတ်လူမျိုးစုတွေနေဇက်တချောက်ကိုပိုင်ပြည်နယ်ထူထောင်မှုကိုစိုးရိမ်နေကြတဲ့တူရကီနိုင်ငံကိုပါစိတ်ဆူဒေါသဖြစ်စေခဲ့တာပါ
ပါကစ္စတန်နိုင်ငံဘလူချီစတန်ပြည်နယ်အနောက်တောင်ဘက်မှာအာဖဂန်တာလီဘန်ကောင်ဆောင်ကိုအမေရိကန်ကအဝေးထိန်းလေယာဉ်နဲ့တိုက်ခိုက်တာကြောင့်တေဆုံးသွားတာဟာအရင်ကမရှိခဲ့ဘူးတဲ့လောက်ရဖြစ်ပြီးဥပဒေစိုးမိုးမှုမရှိတဲ့ဒေသမဟုတ်တဲ့အာဖဂန်နစ္စတန်နဲ့ပါကစ္စတန်ကြားပါကစ္စတန်နိုင်ငံအတွင်းဘက်မှာအခုလိုတိုက်ခိုက်တာဟာပထမဆုံးပါပဲပါကစ္စတန်အနေနဲ့ကိုယ့်ရဲ့ကိုယ်ပိုင်နယ်မြေထဲမှာတာလီဘန်ကောင်ဆောင်ကိုပစ်မှတ်ထားတိုက်ခိုက်တာဟာဆိုရင်ပိုကောင်းပါပါလို့ပါကစ္စတန်အစိုးရဝန်ထမ်းဖြစ်တဲ့ဦးမြာခန်က VOA ကိုပြောပါရယ်အခုတော့ပါကစ္စတန်ပိုင်နယ်ထဲမှာအမေရိကန်ကတိုက်ခိုက်တာဟာဥပဒေနဲ့မညီဘူးလို့သူကဆိုပါရယ် ပါကစ္စတန်၊ဆိုမာလီယာ၊ယီမင်၊ဘယ်နီယာမှာပဲဖြစ်ဖြစ်အကြမ်းဖက်ဝါဒီတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့နေရာမှာအမေရိကန်ဟာလက်မနေခဲ့ဘူးပါဘူး။ပါကစ္စတန်တနင်္ဂနွေနေ့မှာတင်2008ခုနှစ်ကတည်းကဆိုရင်အမေရိကန်လေကြောင်းတိုက်ခိုက်မှုပေါင်း391ကြိမ်လုပ်ခဲ့တယ်လို့ The Long War Channel ကဖော်ပြပါရတယ်။ယီမင်မှာတာလီဘန်နဲ့အယ်ခိုင်ဒါတပ်မတွေကိုပြစ်မှတ်ထားပြီးတော့2002ခုနှစ်ကတည်းကဆိုရင်အမေရိကန်လေကြောင်းတိုက်ခိုက်မှုပေါင်း145ကြိမ်ရှိခဲ့ပြီးပါပြီ။
ဗီယိုအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗုဒ္ဓဟူးညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံအပါအဝင်အာရှဒေသနိုင်ငံတွေရဲ့စီးပွားရေးတိုးတက်ဖြစ်ထွန်းမှုတွေဟာအခကျင်းငွေနည်းနည်းနဲ့နိုင်ငံပေါင်းများစွာအလုပ်လုပ်ရတယ်လို့ဝင်ငွေမရတဲ့ပြည်စုဆောင်ရှောက်မှုဆိုင်ရာအလုပ်အများစုကိုလုပ်နေရတဲ့အမျိုးသမီးတွေရဲ့ဆုံးရှုံးနေတာမှုတွေကနေတဆင့်ဖြစ်ထွန်းနေတာလို့ Oxfam နိုင်ငံတကာအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်စာထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထဲချိုးလုပ်ငန်းတွေမှာလုပ်နေတဲ့လူသားအများပြားဟာအမျိုးသမီးငယ်တွေဖြစ်ကြပြီးဘေးအန္တရာယ်ကင်းရှင်းရေးဆိုင်ရာဘယ်လူတင်နှံမျိုးမှမရှိပဲလာစားနေနေနဲ့အချိန်အကြာကြီးလုပ်ကြရတယ်ဆိုတာ Oxfam အဖွဲ့ရဲ့2015ခုနှစ်ဒီဇင်ဘာလထုတ်အစီအစဉ်စာထဲမှာလည်းဖော်ပြထားပါတယ်။အထက်ကျုပ်လူသားအမျိုးသမီးငယ်တချို့ကဆိုရင်သူတို့ဟာအချိန်ပိုတွေလိုရတဲ့အတွက်ကြောင့်အားနည်းမူးဝေလာကြတယ်လို့ပြောကြသလိုလုပ်ငန်းခွင်ထဲမှာမူးမေ့လဲကြတဲ့သတင်းမျိုးတွေလည်းရှိထားပါတယ်။မြန်မာ၊ကမ္ဘောဒီးယားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကအထက်ကျုပ်စက်ရုံတွေမှာဖိတိန်တဲ့နိုင်ငံတကာကနာမည်ကျော်အဝတ်အထည်အမှတ်တံဆိပ်တွေရဲ့အထည်တွေကိုထုတ်လုပ်ပေးနေတာပါ။အောက်ဆွမ်ဖွဲ့ရဲ့ဒီကနေ့အစီအစဉ်စာကတော့မလေးရှားနိုင်ငံမှာဒီကနေ့ကစပြီးကျင်းပတဲ့အရှေ့တောင်အာရှဒေသဆိုင်ရာကမ္ဘာစီးပွားရေးဖိုရမ်နှစ်ရက်ကြာအစည်းအဝေးနဲ့တိုက်ဆိုင်ပြီးထုတ်ပြန်တာဖြစ်ပါတယ်။လူတိုင်းအတွက်လုံလောက်တဲ့ဝင်ငွေရအောင်လုပ်ပေးဖို့အမျိုးသမီးတွေထမ်းပိုးထားရတဲ့ဝန်တော်ဝန်ဘိုးတွေတက်တာစီရေးအထောက်အကူဖြစ်စေမဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံကြဖို့အာဆီယံကမ္ဘာစီးပွားရေးဖိုရမ်တက်ရောက်နေတဲ့အစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအောက်ဆွမ်အဖွဲ့ကတောင်းဆိုထားပါတယ်။
ထိုင်းနိုင်ငံမှာကြားတွေကိုမွေးပြီးတော့စီးပွားဖြစ်ပြသနေတဲ့နာမည်ဆိုးနဲ့ကြော်ကြတဲ့ကြားဘုံကြီးကြောင့်ကိုအာနာပိုင်တွေကဒီကနေ့တတရားမြောင်းနေ့ဝင်ရောက်ရှာဖွေရမှာအေးခန်းထဲမှာတင်ထားတဲ့မွေးကင်းစကြားအသေးအကောင်ရည်40ကိုရှာဖွေတွေ့ရှိခဲ့ပါတယ်။ထိုင်းနိုင်ငံတော်ရိုင်းတရဝထိန်သိမ်းဆောက်ရှောက်ရေးဌာနကဒီကနေ့ရယူထားတဲ့ဗီဒီယိုခွဲတစ်ခုထဲမှာဒါဇင်နဲ့ချီတဲ့ကြားပေါက်ငယ်အသေးကလေးတွေကိုအခုလိုတွေ့ရတာပါ။ဘန်ကောက်မြို့အနောက်ဖက်ကန်ချနာဘူရီခရိုင်မှာရှိတဲ့ဗုဒ္ဓဘာသာဘုန်းကြီးကျောင်းဟာကဘာလက်ခီးသွားတွေအသွားများတဲ့နေရာတစ်ခုဖြစ်ပါတယ်။ကြားပေါက်လေးကိုနှုတ်ဘူးနဲ့တိုက်မွေးတာကိုခီးသွားတွေကစိတ်ဝင်တစားလာကြည့်ကြပြီးတော့ဓာတ်ပုံရိုက်တတ်ကြပါတယ်။ဒါပေမဲ့အခုအခါမှာတော့တော်ရိုင်းတရဝတွေကိုမောင်ခိုရောင်းဝယ်ပြီးနှိပ်စက်ညှဉ်းပန်းမှုတွေနဲ့ဆက်ဆက်ပြီးတော့ဒီဘုန်းကြီးကျောင်းကိုအာဏာပိုင်တွေကဝင်ရောက်ရှာဖွေစစ်ဆေးမှုတွေလုပ်နေတာပါ။အခုကြားပေါက်အကောင်အသေး40ကိုဘုန်းကြီးကျောင်းမီးဖို့ဆောင်တဲ့ကအေးခန်းထဲမှာတွေ့ခဲ့ရတာပါတနင်္လာနေ့တုန်းကလည်းကြားအရှင်52ကောင်ကိုအာနာပိုင်တွေကဘုန်းကြီးကျောင်းထက်ကနေဖယ်ရှားခဲ့ပြီးနောက်ထပ်85ကောင်ကတော့ဘုန်းကြီးကျောင်းမှာပဲဆက်ပြီးရှိနေပါတယ်အခုဝင်ရောက်ရှာဖွေမှုနဲ့ပတ်သက်လို့ဘုန်းကြီးကျောင်းဘုန်းတော်ကြီးတွေဖက်ကတစုံတရာမှတ်ချက်ပေးတာမျိုးမရှိသေးပါဘူ
းအာဖဂန်နစ္စတန်နိုင်ငံရှေ့ဘက်ကတရားရုံးတစ်ခုကိုတာလီဘန်လက်နက်ကင်တွေဒီကနေ့ဝင်တိုက်တာကြောင့်အရသာ9ယောက်နဲ့ရတပ်ဖွဲ့ဝင်တဦးသေဆုံးသွားပါတယ်ဂါဇနီမျိုးကတရားရုံးအပြင်ဘက်မှာအထေကံဘုံခွက်သူတူကဖောက်ခွဲပြီးတနတ်သမား3ဦးအဆောက်အဦတွေဝင်နိုင်အောင်လုပ်ပေးခဲ့ပါတယ်။တနအီကြာအပြန်အလှန်ပြစ်ခတ်တိုက်ခိုက်ကြပြီးတဲ့နောက်တာလီဘန်3ဦးစလုံးကိုရဲတပ်ဖွဲ့ဝင်တွေကရှင်းပစ်လိုက်ပါတယ်။ဒီကနေ့မှာပဲတရားဖြစ်ရတဲ့ခုမှာတော့မြောက်ပိုင်းကဘောလ်ခ်ပြည်နယ်မှာရဲတပ်ဖွဲ့ဝင်တွေစီးသွားတဲ့ဂါဒစီလမ်းမေးတောင်ပုံထိတာကြောင့်အကြီးတန်းရဲအရာရှိတူဦးသေဆုံးပြီးတခြားအရာရှိ4ဦးဒဏ်ရာရသွားပါတယ်။အဲ့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်လို့တာလီဘန်တွေကကြေညာပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတရားရေးဆိုင်ရာတာဝန်ရှိသူတွေကိုတာလီဘန်တွေကမကြကနာဆိုသလိုပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ်အထူးသဖြင့်တော့လူ64ယောက်သေဆုံးတဲ့အေဘီလာအသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုအတွက်တာလီဘန်ဖွဲ့ဝင်6ဦးကိုပြီးခဲ့တဲ့လမှာတည်တံစီရင်ခဲ့ပြီးတဲ့နောက်လက်စားချေမယ်ဆိုပြီးတာလီဘန်တွေကအခိုက်အမာပြောထားတာ
ပါပြင်သစ်နိုင်ငံမှာယထာလုပ်သားတွေတပိတ်မောက်နေတာကြောင့်ယထာလိုင်းတဝက်လောက်ဒီကနေ့ရပ်သွားပါတယ်သူတို့ရဲ့လုပ်ငန်းခွင်အခြေအနေအပေါ်နဲ့အဆိုပြုထားတဲ့ပြင်သစ်လုပ်သမားစီမံစည်းကမ်းတွေကိုပြုတ်ပြင်ပြောင်းလဲရေးအပေါ်ယထာလုပ်သားတွေကဆန္ဒပြတပိတ်မောက်နေတာပါပြင်းထန်နိုင်ငံကအမြန်ချား40ရက်ခိုင်နှုန်းလောက်နဲ့ဒေသရင်းရထားလိုင်းတဝက်ကျော်ကိုမပြေပဲဖျက်လိုက်ရတယ်လို့ပြင်သစ်ရထားတော်လာရေးအဖွဲ့ SCNF ကပြောပါရယ်လန်ဒန်ကိုပြေးနေတဲ့ Eurostar ရထားလိုင်းတွေပုံမှန်အတိုင်းသွားနေပေမဲ့လို့စပိန်နဲ့အီတလီကိုသွားတဲ့ရထားလိုင်းတဝက်ကျော် Belgium, Netherlands နဲ့ Switzerland နိုင်ငံတွေကိုသွားနေတဲ့ရထားလိုင်း25ရက်ခိုင်နှုန်းလောက်ကတော့ထိခိုက်ပါရယ်ပြင်သစ်နိုင်ငံ Charles de Gaulle လေးစိတ်ကိုသွားတဲ့ခီးတဲ့တင်ရထားလိုင်းတွေလည်းတပိတ်ကြောင့်ထိခိုက်နေပါရယ်အလုတ်သမားတွေကိုဖြုတ်ပစ်ဖို့နဲ့အလုတ်ချိန်တိုးဖို့အလုတ်ရှင်တွေကိုအလုတ်ပိုင်ခွင့်ပိုပေးမဲ့ဥပဒေမူကြမ်းတစ်ခုကိုတုံ့ပြန်တဲ့အနေနဲ့ဒီသတင်းပတ်နိုင်ငံလုံးဆိုင်ရာအလုတ်သမားတပိတ်ရဲ့တစိုက်တစ်ပိုင်းအနေနဲ့ယထာပို့ဆောင်ရဲ့အလုတ်သမားတွေလည်းတပိတ်မောင်းနေကြတာဖြစ်ပါတယ်
ဆွစ်ဇာလန်နိုင်ငံမှာကမ္ဘာအရှိဆုံးနဲ့မြေရောက်အနှက်ဆုံးယထာလိုင်းဥမင်လိုင်ကောင်းကိုဂိုသတ်မြို့မှာဒီကနေ့အခမ်းအနားနဲ့ဖွင့်လှစ်လိုက်ပါတယ်။ဒီဖွင့်ပွဲအခမ်းအနားကိုဆွစ်ဇာလန်နိုင်ငံရဲ့အင်းကြီးချင်းနိုင်ငံတွေဖြစ်ကြတဲ့အီတလီဝန်ကြီးချုပ်မာတီယိုရန်စီ၊ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်နဲ့ပြည်နှစ်သမ္မတဖရန်ဆွာအော်လန်တို့လည်းတက်ရောက်ကြပါတယ်။ဒီယထာလိုင်းကြီးဖောက်လှစ်လိုက်တဲ့အတွက်ဥရောပနိုင်ငံတွေကြားကုန်သွယ်စီးဆင်းတာတွေပိုပြီးတော့လွယ်ကူကောင်းမွန်လာမှာပါ။Alps တောင်တန်းတွေကိုဖြတ်ပြီးဖောက်လုထားတဲ့ဒီဥမင်လိုင်ကောင်းဟာ58ကီလိုမီတာရှည်ပြီးနှစ်200နီးပါးအချိန်ယူတိစောက်ခဲ့ရတာပါဒီကမှာခင်ဗျာနှစ်20နီးပါးအချိန်ယူတိစောက်ခဲ့ရတာပါမြောက်ပိုင်းရော်တာဒမ်မြို့ကနေတောင်ပိုင်းဂျီနိုဝါမြို့အထိဥရောပရဲ့အထူးမိရထားဆက်သွယ်ရေးလမ်းကြောင်းတစ်ခုအနေနဲ့ဖောက်လုတာဖြစ်ပါတယ်လာတော့ကြာစမ်းသက်တာတွေအချိန်ချင်းလုပ်ပြီးရင်တော့ဒီနှစ်ကုန်ကစပြီးဒီနှစ်ကိုကွန်တင်ယာထားစီရေ260နဲ့ခီးတဲ့တင်ယာထား65စင်းဒီဥမင်လိုင်ကောင်းကိုဖြတ်ပြီးနေ့စဉ်ပြေးဆွဲသွားမှာပါအရင်တုန်းကရဲ့အတော်ကြာသွားရတဲ့ခီးကိုဒီဥမင်လိုင်ကောင်းကနေအမြန်ရထားနဲ့သွားရင်အခု18မိနစ်ပဲကြာတော့မှာဖြစ်ပါတယ်။အမေရိကန်ပြည်တော်စုနယူးဂျာစီပြည်နယ်မှာဇီကာဗိုင်းရပ်စ်ပိုးရှိနေတဲ့မိခင်တူဦးကနေအင်ဂါနီကမွေးတဲ့သမီးငယ်လေးမှာဆိုးရွားတဲ့မိုက်ခရိုစီဖလီရောဂါပါလာတယ်လို့နယူးဂျာစီပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။မိုက်ခရိုစီဖလီရောဂါဟာဥကောင်သေးအုံနောက်သေးမွေးရပါရောဂါဖြစ်ပြီးကလေးဖွံ့ဖြိုးတိုးမှုဆိုင်ရာပြဿနာတွေဖြစ်စေပါတယ်။ဟွန်ဒူရက်စ်နိုင်ငံကိုသွားခဲ့တဲ့အသက်32နှစ်အရွယ်အမျိုးသမီးဟာကိုယ်ဝန်ရှိကစားအချိန်မှာ AIDS ချင်အကိုက်ခံရပြီးဇီကာဗိုင်းရပ်စ်ပိုးဝင်သွားတာလို့နယူးဂျာစီပြည်နယ်ဟက်ကန်ဆက်တက္ကသိုလ်ဆေးဘက်ဆိုင်ရာဌာနကဆရာဝန်တူကပြောပါတယ်။ကိုယ်ဝန်တန်တမ်းမရှိခင်မွေးလာတဲ့အခုသမီးလေးဟာဥပိုင်းဆိုင်ရာနဲ့အမြင်အာရုံဆိုင်ရာအခြေအနေတွေကိုလည်းခန်းဆားနေရတယ်လို့ဟက်ကန်ဆက်တက္ကသိုလ်သားဖွားနဲ့မိရယောဂဌာနအကြီးကဲမန်နီအယ်ဗာရက်စ်က northjersey.com တင်ဌာနကိုပြောပါတယ်။မိခင်ဟာဇီကာရောဂါလက္ခဏာတွေပေါ်လာပြီးတဲ့နောက်ဆေးကုသမှုခံယူဖို့အတွက်အမေရိကန်ပြည်တော်စုကိုရောက်လာတာလို့ဆေးရုံရဲ့ကိုဝန်ဆောင်မိခင်နဲ့တရီသားဆိုင်ရာဆေးဘက်နဲ့ခွဲစိတ်ဌာနညွှန်ကြားရေးမှူးဒေါက်တာအဗ်ဒူလာအယ်ခန်းကပြောပါရယ်အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကကိုယ်စားလှယ်တွေဟာမြောက်ကိုရီးယားရေးဆွေးနွေးဖို့အတွက်တူချိုမြို့တော်မှာဒီကနေ့တွေ့ဆုံပါရယ်မြောက်ကိုရီးယားကဒုံးကျည်ဆန့်သက်တာမအောင်မြင်သွားဘူးဆိုတဲ့ဖြစ်ရပ်ပြီးတရက်အကြာမှာတွေ့ဆုံကြတာပါအခုလက်ရှိမှာအကြီးမားဆုံးစင်ခေါ်မှုကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပိုင်ဆိုင်မှုရှိမလားရေးစီဦးတည်တဲ့အတိပယ်ပြေဝတဲ့လိုရတစ်ခုကိုလှုပ်လာအောင်တိုက်တွန်းရေးကုလသမဂ္ဂဒဏ်ခတ်အရေးယူမှုကိုအကောင့်ထည့်ဖော်ဖို့ဖြစ်တယ်လို့ဂျပန်နိုင်ငံအာဆာနဲ့သမုဒ္ဒရာပိုင်းဒေသနိုင်ငံများရေးရာညွှန်ကြားရေးမှူးချုပ်ခိမီဟီရိုအီရှိခန့်နဲ့ကပြောပါရယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေရဲ့အလက်ပါ27ရာစုပင်လုံနှီလာခံကျင်းပနိုင်ဖို့ကြိုတင်ပြင်ဆင်မှုအကြောင်းကိုတော့အရင်ဦးဆုံးတင်ပြပေးပါမယ်။ပြည်ထောင်စုငြိမ်းချမ်းရေးနှီလာခံ27ရာစုပင်လုံအကြိုပြင်ဆင်ရေးကော်မတီနဲ့တိုင်းရင်းသားလူမျိုးဖက်ဒရယ်ကောင်စီ UNFC တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဇွန်လ3ရက်နေ့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ NLD အစိုးရတည့်ရ27ရာစုပင်လုံအကြိုပြင်ဆင်ရေးကော်မတီကတနိုင်ငံလုံးအပြည့်ခတ်ရက်ဆက်ရေးသဘောတူစာချုပ် NCA မှာလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့မေလ31ရက်နေ့မှာကံလန်ခဲ့တာဖြစ်ပါတယ်။အခြေအနေပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီတွေကိုမေလ31ရက်နေ့ကဖွဲ့စည်းပြီးတဲ့နောက်မှာအစိုးရတည့်ရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီဘက်ကတနိုင်ငံလုံးအပြစ်ခတ်ရက်စည်သဘောတူစာချုပ် NCA မှာလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွဲဆုံဆွေးနွေးကြဖို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်။ဒီကမ်းလှမ်းချက်ကိုညီညွတ်သောတိုင်းရင်းသားများ Federal Council UNFC အဖွဲ့အနေနဲ့လက်ခံပြီးတော့တွဲဆုံဆွေးနွေးသွားမှာဖြစ်တယ်လို့ UNFC အဖွဲ့ရဲ့တွဲဘက်တွင်ရေးမှူးတက်ဦးထွန်းစောက VOA ကိုပြောပါတယ်
ဒီပြည်သူဆွေးနွေးရတဲ့ပတ်သက်လို့ကတော့မနေ့ကမှကျွန်တော်တို့ဒေါက်တာတင်မျိုးဝင်းဒီကနေပြီးတော့မှပေးပို့လာတဲ့စာကိုလက်ခံရရှိတယ်ပေါ့နော်ကျွန်တော်တို့ဒီကယခုရေစီကိုပို့ပါတယ်ဆိုပို့တဲ့စာမှာတော့သူတို့လာတွေ့မေပေါ့နော်ဒီ3ရက်နေမှလာတွေ့ဖို့စီစဉ်ရှိတယ်အဲဒါပေမဲ့ပို့တဲ့စာရဆိုလို့ရှိရင်ကျွန်တော်တို့ကသူတို့လိမ့်မှုတာတော့တိုင်းသားလက်နဲ့ကိုင်ဖွဲ့စည်းကောင်းဆောင်များဆိုပြီးတော့မှဒီလက်မှတ်ထိုးထားတဲ့စာမှာအဲ့လိုလိမ့်မှုထားတော့ကျွန်တော်တို့ဘက်ကတော့ဒီနေ့ပဲစာပြန်လိုက်ပါတယ်ဆိုကျွန်တော်တို့ဘက်ကတော့လက်ခံတွေ့ဆုံဖို့တော့သဘောထားရှိတယ်အဲ့ဒါ UNFC ကဖွဲ့ထားတဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းရှင်တွေကိုလည်းဖွဲ့အနေနဲ့အတူတူကတွေ့သွားမယ်ဆိုပြီးတော့မှအဲ့လိုမျိုးသဘောထားတုံ့ပြန်ထားပါတယ်ခင်ဗ
ျဒီဆွေးနွေးပွဲကိုထိုင်းနိုင်ငံချင်းမိုင်မြို့မှာလာမယ့်ဂျွန်လ3ရက်နေ့မှာကျင်းပမှာဖြစ်ပြီးတော့27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဘက်ကငြိမ်းချမ်းရေးဆိုင်ရာစစ်ဆေးညီနိုင်ရေးတာဝန်ခံဒေါက်တာတင်မျိုးဝင်းဦးဆောင်မှဖြစ်တယ်လို့ဦးထွန်းစောကပြောပါတယ် UNFC အဖွဲ့ရဲ့ထိပ်တန်းတာဝန်ရှိသူတို့ဖြစ်တဲ့ခူးရယ်ကိုလိမ့်မှုပြီးပေးပို့လာတဲ့စာမှာတော့တခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားပြီးဒီဆွေးနွေးပွဲမှာပါဝင်ဖို့ဖော်ပြထားတယ်လို့သူကပြောပါတယ်ဒါမဲ့လည်း UNFC မှာမပါတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေ ဒီဆွေးနွေးပွဲမှာပါမပါဆိုတာနဲ့ပတ်သက်ပြီးဦးထွန်းစောပြောတာကတော့
ကျွန်တော်တို့ဘက်ကကြာတော့ရှင်းရှင်းလင်းလင်းတော့ပြန်လိုက်ပြီးဖြစ်ပါတယ်။အဲကျွန်တော်တို့ကတော့ UNFC မှာပါဝင်တဲ့အခွင့်အရေးစီးများကိုတော့ဖိတ်ကြားဖို့အတွက်ကျွန်တော်တို့မှတာဝန်ရှိပါတယ်။ကျန်တဲ့ UNFC မှာမပါဝင်တဲ့အခွင့်အရေးဖွဲ့စည်းတွေကိုတော့ကျွန်တော်တို့မှဖိတ်ကြားဖို့အတွက်ကျွန်တော်တို့မှ authority မရှိဘူးပေါ့နော်။ပြီးရင်နောက်တစ်ခုကလည်းပဲအချိန်ကလည်းပဲကတ်နေတယ်ပေါ့လေ။သူတို့ကတပတ်ခါလာတွေ့မယ်ဆိုတော့မနေ့ကပဲအဲ့ဒီစာကိုမနေ့ကညနေမှပဲလက်ခံရရှိတာဖြစ်ပါတယ်။အဲ့တော့အဲ့ဒီကမနေ့ကညနေပိုင်းကပို့လာတဲ့စာကိုကျွန်တော်တို့ဒီနေ့ဒီဝေးမှာဆွေးနွေးတာပေါ့လေ။ဆွေးနွေးတော့ကျွန်တော်တို့ဒီနေ့ဒီဝေးနိုင်ငံခတ္တရနာချင်းမှာပဲကျွန်တော်တို့ပြန်စာပို့လိုက်ပါတယ
် UNFC အဖွဲ့မှာမပါဝင်တဲ့ NDA ခေါ်မိုင်းလာအဖွဲ့ UWSA ခေါ်ဝါအဖွဲ့စတာတွေနဲ့လဲဝါအဖွဲ့ဌာနချုပ်ပန်ဆန်းမှာတွေ့ဆုံဆွေးနွေးမဲ့ဆိုပြီးသတင်းတွေထွက်နေပြီမဲ့လဲတွေ့ပြမဲ့မတွေ့ပြဘူးဆိုတာကတော့မသေးကြသေးပဲဖြစ်နေပါတယ်ပြည်တော်စုငင်းငယ်ရေးညီလာခံ27ရာစုပင်လုံးချိုပြင်စင်ကော်မတီအနေနဲ့တွေ့ဆုံဖို့ပြင်ဆင်နေပြီမဲ့လဲအစိုးရတက်မတော်ဘက်ကတော့လက်ရှိလက်နက်ကိုင်ပဋိပက္ခတွေဖြစ်ပေါ်နေတဲ့ TNLA ခေါ်ပလောင်တပ်ဖွဲ့MNDA ခေါ်ကူကန်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့တော့ညီညာရေးဆွေးနွေးမှာမဟုတ်ဘူးလို့သတင်းထုတ်ပြန်ထားပါတယ်။အချိန်ထဲမှာပဲမြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ညီညာရေးဆွေးနွေးမှုတွေမှာတထောင်တနေရာကနေပါဝင်ကူညီသွားမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယော့ချန်အိုချာကလည်းထိုင်းဆိုရအဖွဲ့ရဲ့အစည်းအဝေးပြီးတဲ့နောက်သတင်းတော်တွေကိုမနေ့ကပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့ဇွန်လ10ရက်နေ့ကစတင်ကျင်းပနေတဲ့ UNFC ရဲ့တိုးချဲ့အစည်းအဝေးတွင်မှာတော့ညီညာရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေနဲ့လက်လောလှုပ်ဆောင်နေတဲ့တခြားဌာနဆိုင်ရာလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြတယ်လို့လည်းသိရပါတယ်ခင်ဗျာ
ကိုရင်နိုင်ပြောပြပေးခဲ့တာပါရှင်အခုတစ်ဆက်ထဲမှာပဲ27ရာစုပင်လုံညီလာခံကိုအထောက်အကူပေးနိုင်အောင်ရှမ်းပြည်ညီညွတ်ရေးပါတီဘက်ကဘာတွေလှုပ်ကြတယ်လဲဆိုတာကိုတင်ပြပေးပါမယ်နိုင်ငံတော်အတိုင်းအမင်းပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကဦးဆောင်ပြီး27ရာစုပင်လုံညီလာခံကျင်းပတဲ့အခါမှာအထောက်အကူဖြစ်စေဖို့ရည်ရွယ်ပြီးရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေဦးစီးပြီးမြမငင်းချင်းရေးအတွက်နီလန်းရှာဖွေခြင်းနီနော်ဖလေဝဲတရားကိုရှမ်းပြည်နယ်တောင်ကြီးမြို့မှာကျင်းပခဲ့ပါတယ်ဒီကနေ့ကျင်းပတဲ့နီနော့ဖလေပွဲမှာရှမ်းပြည်နယ်အတွင်းလက်ရှိဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေရက်စဲရေးကိုဦးတည်ဆွေးနွေးခဲ့တယ်လို့ CSSU ခေါင်းဆောင်တွေကပြောပါရတယ်။နီနော့ဖလေပွဲအကြောင်းစုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာငြိမ်းချမ်းရေးအတွက်နီလန်းရှာဖွေခြင်းနီနော့ဖလေပွဲတရက်ကိုရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေဦးစီးပြီးတော့ရှမ်းပြည်နယ်မြို့တော်တောင်ကြီးမြို့မှာဇွန်လ10ရက်နေ့ကနေ2ရက်နေ့အထိကျင်းပသွားမှာပါ။ဒီနှီးနှောဖလေပွဲကျင်းပရတဲ့အကြောင်းရင်းကိုတော့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ပြောရေးဆိုခွင့်ရှိသူစိုင်းညွတ်လွင်ကအခုလိုပြောပါတယ်
။မြန်မာနိုင်ငံရဲ့အတွက်ဒီလမ်းရှာဖွေခြင်းတော့အိတ်ကောင်းနေတယ်ပါ။အခုဖြစ်နေတဲ့တိုက်ပွဲကြီးဘယ်လိုရဖဲအောင်လုပ်ကြမလဲစသဖြင့်ပါ။ဒါပေမဲ့တချို့ပါတီတွေကတော့အခြားကောင်းကင်နေနေဆွေးနွေးရပါတော့နော်။အဲ့လိုရှိတယ်ဒီနောက်ပြည်ပေါ်ဆိုတော့ဟိုကတော့သုံးချက်ချက်တွေတော့ကြာမှာမဟုတ်ပါဘူး။ကော်မတီကတခုတော့ရရင်လည်းရမှာ။မနေ့ကညတော့ offset ပုံစံလေးနည်းနည်းလုပ်ကြည့်လို့ဆိုဒီနေ့ကတော့ဖွဲ့စည်းပြီးပြီးကသူပြောချင်တာတွေကိုပြောကြတဲ့အနေထားလို့ရှိပါသေးတယ်
။နိုင်ငံတော်အစိုးရကလည်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီနဲ့စက်ကော်မတီတွေဖွဲ့စည်းကြောင်းကိုမနေ့ကတရားဝင်ထုတ်ပြန်ကြေညာပြီးဖြစ်တာကြောင့်27ရာစုပင်လုံးညီလာခံကျင်းပတဲ့အခါမှာအထောက်အကူဖြစ်စေဖို့ကြေညာတယ်လို့စိုင်းညွတ်လွင်ကအခုလိုပြောပါတယ်။
သူကပြောတာဒီ sub committee ဖွဲ့ပြီးတော့ဆွေးနွေးမှုစာမယ်လေကျွန်တော်တို့ဘက်ကလည်းဒါတတ်မယ်ကတော့အထောက်အကူချေအောင်ပေါ့နော်ဆွေးနွေးနေတာဒီလူပွဲတွေအခုတော့ကျင်းပနေပွဲလာပြည့်ရဆုံးရတဲ့ခါကျပြောကြဆိုရတယ်ပေါ့ကောင်းတယ်နဲ့ချိန်သွန်းတယ်ပါပဲ
လက်ရှိမှာမြန်မာနိုင်ငံရေးအနေထားရမြန်မာတပ်မတော်နဲ့တိုင်းအင်တာလက်နက်ကင်ဖွဲ့တွေကြားမှာကချင်းပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ဒေသတွေမှာစစ်ရေးပြည်ပခဖြစ်ပွားနေစေလဲဖြစ်ပါတယ်အစိုးရအနေနဲ့ငင်းချင်းကြီးညီလာခံမကျင်းပခင်မှာအပြစ်ခံရစဲရေးအတွက်အရင်လှုပ်ဆောင်တဲ့တယ်လို့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ပြောရေးဆိုခွင့်ရှိသူစိုင်းညွတ်လင်ကအခုလိုဆက်ပြောပါတယ
်။ငင်းချင်းကြီးနေရာပဲနဲ့27ရာစုညီလာခံကျင်းပတဲ့ပြည်တော်တက်ပါမှာမဟုတ်ဘူး။စီးစုံဘူးပေါ့ဗျာ။တစ်ဖက်မှာတိုက်ပွဲတွေကျင်းနေတယ်။တစ်ဖက်မှာလည်းလာကြရင်လုပ်နေတယ်။အဲ့ဒါမျိုးကတော့ပိုကောင်းတယ်။ညီလာခံမဆက်ကြမှာဖြစ်နိုင်တယ်ဗျာ။အပြစ်ခံရစဲရေးတွေငင်းချင်းကြီးတွေနားလည်မှုတွေအများကြီးအောင်လုပ်နေတယ်လေ။
ဒီနှီးနှောဖလေပွဲမှာ27ရာစုပင်လုံညီလာခံကြီးသို့မဟုတ်ပြည်ထောင်စုငင်းချမ်းရေးညီလာခံကြီးဟာပွေလင်းမြင်လာပြီးလွတ်လပ်မှုရှိဖို့အဓိကဖြစ်ကြောင်းနဲ့ပင်လုံကတိကဝတ်တွေပင်လုံစိတ်ဓာတ်နဲ့ငင်းချမ်းရေးကိုတည်ဆောက်မှသာငင်းချမ်းရေးရနိုင်မယ်လို့ CSSU ဥက္ကဋ္ဌခွန်သိုးဦးကနေဖွင့်မိတ်ခွန်းမှာပြောဆိုခဲ့ပါတယ်။ဒီနှီးနှောဖလေပွဲကိုရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အဖွဲ့ဝင်တွေဖြစ်တဲ့ရှမ်းတိုင်းဒေသကြီးဒီမိုကရေစီဖွဲ့ရုပ် SNLD ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDV မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA ဥလွယ်မောင်းဦးစီးတဲ့စိန်ကြော့ပြည်သူစစ်တပ်ဖွဲ့တို့ဦးဆောင်ကျင်းပခဲ့တာပါ။ဒ ဒီကနေ့ကျင်းပတဲ့နှင်းနှောပလဲပွဲမှာရှမ်းပြည်နယ်သွင်းမှာရှိတဲ့ရှမ်းနိုင်ငံရေးပါတီတွေပြည်ခံပြိုးပါတီအစရှိတဲ့နိုင်ငံရေးပါတီ19ပါတီလူထုအခြေပြုအဖွဲ့အစည်း73ဖွဲ့တို့တက်ရောက်ခဲ့ပေမဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်တွေတက်ရောက်ခဲ့ခြင်းမရှိပါဘူး။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့27ရာစုပင်လုံညီလာခံကြီးကျင်းပသွားမယ့်အနေအထားမှာရှမ်းပြည်နယ်ရဲ့လိုအပ်ချက်ရှမ်းပြည်နယ်သားတွေရဲ့ငွေရပိုင်ခွင့်တွေမှန်မှန်ကန်ကန်ရရှိနိုင်ဖို့အတွက်နဲ့လက်ရှိစစ်ရေးပြဿနာတွေဖြေလျှော့နိုင်ရေးအစရှိတဲ့ချက်တွေကိုဒီနှီးနှောပလဲဝဲကနေဆွေးနွေးသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကလည်းရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကနေဦးဆောင်ပြီးတော့ရှမ်းပြည်သွင်းနိုင်ငံရေးပါတီ73ပါတီနဲ့ရှမ်းပြည်တိုင်းရင်းသားပါတီများအဖွဲ့ချုပ် LSSEP ကို Live for Shan State Ethnic Political Party ကိုဖွဲ့စည်းဖို့သဘောတူညီခဲ့ပြီး27ရာစုပင်လုံညီလာခံမှာတိုင်းရင်းသားကုစားပြုနိုင်ငံရေးပါတီတွေရဲ့အခန်းကိုထိုက်သွင်းပေးဖို့ပါဝင်အချက်3ချက်ပါကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
နိုင်ကွန်းအင်ပြောပြပေးခဲ့တာပါရှင်အခုတော့စီးပွားရေးနဲ့ပတ်သက်တဲ့သတင်းတပုတ်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံပါဝင်အာရှနိုင်ငံတွေမှာစီးပွားရေးအရအောင်မြင်မှုတွေရရှိနေပေမဲ့အဓိကဒီဝင်ဝင်ရှာပေးနေတဲ့အထည်ချုပ်လုပ်ငန်းမှာလောက်ကင်နေကြတဲ့အမျိုးသမီးတွေကတော့အခွင့်အရေးတွေဆုံးရှုံးနေတာနေဆဲဖြစ်တယ်လို့ပြည်ထောင်နိုင်ငံအခြေစိုက်ပရဟိတအဖွဲ့ကြီးဖြစ်တဲ့Oxfam ရဲ့အစီရင်ခံစာတွေကဖော်ပြပါဗျ။အထည်ချုပ်လုပ်ငန်းတွေကနိဏာမှုတွေကိုဖြည့်ရှင်းဖို့အတွက်မူဝါဒရေးရာချမှတ်သူတွေနဲ့လုပ်ငန်းရှင်တွေမှာအဓိကတာဝန်ရှိတယ်လို့လည်းတတိပေးထားတာပါ။အကြောင်းစုံကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းတွေမှာလုပ်နေကြတဲ့လှုပ်သားအများအပြားဟာအမျိုးသမီးငယ်တွေဖြစ်ကြပြီးဘေးအန္တရာယ်ကင်းရှင်ရေးဆိုင်ရာဘလို့တင်နန်းမျိုးမှမရှိဘဲလှစာနေနေတဲ့အချိန်အကြာကြီးလှုပ်ကြရတယ်ဆိုတာကို Oxfam အဖွဲ့ရဲ့2015ခုနှစ်ဒီဇင်ဘာလထုတ်အစီရင်ခံစာထဲမှာဖော်ပြထားပါတယ်။လုပ်ငန်းခွင်ပြင်ပမှာ Oxfam ကလူတွေ့မြင်မြန်ခဲ့တဲ့အလုပ်သမားအလုံးကဥရောပ၊ဗြိတိန်နဲ့အမေရိကန်နိုင်ငံကနာမည်ကြီးတစိုက်တွေအတွက်လှုပ်လှုံနေကြတာပါ။မြန်မာစက်ရုံအလုပ်သမား123ယောက်ကို2015ခုနှစ်အတွင်းလူတွေ့မြင်မြန်ခဲ့တဲ့ Oxfam အဖွဲ့ကကုန်သွယ်ရေးမန်နေဂျာ Rachel Wilshaw က VOA ကိုအခုလိုပြောပါတယ
်။ Workers were completely disempowered.In the factories and did not feel able to object to the fact that they were being forced to
do overtime. အမျိုးသမီးလူမျိုးတွေဟာလူငယ်ကွယ်မှာလူပိုင်ခွင့်အာဏာလုံးဝမရှိကြပါဘူး။အတေးအကျအချိန်ကိုဆင်းခိုင်းတာကိုလည်းရင်းဆန်နိုင်တဲ့အင်အားမရှိပါဘူး။တိတ်နေတဲ့လူအားကားနဲ့အချိန်ကြာကြီးအလုပ်ဆင်းကြတာပါ။အချိန်ပိုမလုပ်ချင်ဘူး။အိမ်ပြန်ပြီးတော့မိသားစုနဲ့နေချင်တယ်၊ပြန်လာချင်တယ်ဆိုတာမျိုးလည်းမပြောနိုင်ကြဘူးလေ။အချိန်ပိုဆင်းကိုဆင်းရမယ်ဆိုပြီးခံစားနေကြတာပါ။ဒါကဆက်ယူထဲမှာဆက်ဆက်ခရရတဲ့အနေအထားပေါ်အများကြီးမူတည်နေတဲ့ပုံရပါတယ်။နောက်ပြီးသူတို့ချုပ်ပေးနေတဲ့တစိ့တွေကအရေးအသွေးကောင်းကောင်းထုတ်ကုန်တွေကိုအချိန်တို့အတွင်းထုတ်လုပ်ပေးဖို့အစမတန်ဖိအားပေးနေတာကြောင့်လည်းဖြစ်ပုံရပါတယ
်။အထည်ချုပ်လုပ်ငန်းရဲ့အလုပ်သမားအခွင့်အရေးဆိုင်ရာဌာနမှာနှစ်ပေါင်းများစွာလုပ်ခဲ့တဲ့သူအဖို့မြန်မာအလုပ်သမားတွေနဲ့ပတ်သက်လို့အတော့ကိုထိတ်လန့်နေကြဖြစ်သွားခဲ့ရတယ်လို့ Rachel ကဆိုပါတယ်။ကော်မတီတွေဟာမိသားစုစာဝတ်နေရေးထောက်ပံ့ပေးနေကြတဲ့အမျိုးသမီးအလုပ်သမားတွေအတွက်ပုံမကောင်းမွန်တဲ့လစာနဲ့လုပ်ငန်းခွင်အခြေအနေတွေကိုလှုပ်ပေးနိုင်တဲ့အခြေအနေရှိနေပေမဲ့လုံလောက်အောင်လှုပ်ပေးတာမျိုးမရှိတဲ့အပေါ် Oxfam ကစိုးရိမ်မှုရှိနေတာပါ။မြတ်တဲ့လူအားခရရေးတောင်းဆိုနိုင်ဖို့အတွက်အလုပ်သမားသမဂ္ဂကိုအဖွဲ့ဝင်အဖြစ်လွတ်လပ်စွာဝင်ရောက်ခွင့်ပေးတင်တယ်လို့လည်းသူကဆိုပါတယ်။မြန်မာအစိုးရနဲ့လုပ်ငန်းရှင်တွေကိုလည်း Oxfam ကအခုလိုတိုက်တွန်းပါတယ်
။ We think that policy makersought to make sure that the minimum wage is adequate for workers. ဒီပြည်သူတွေအနေနဲ့
နှိမ့်ဆုံးလောက်အားကားကိုလုံလောက်တဲ့ပမာဏဖြစ်အောင်လုပ်ပေးသင့်ပါတယ်။ဒီမှာကနှိမ့်ဆုံးလောက်အားကားဆိုတာအလို့အလို့ကိုနှဲပါလို့တဲ့ပမာဏဖြစ်နေပါသေးတယ်။ဒါဟာအာရှမှာလုပ်နေတဲ့စီးပွားရေးပုံစံဖြစ်နေတာပါ။ဥပဒေပြည်သူတွေကအဲ့ဒီလုပ်ငန်းခွင်တွေမှာစီလျော်တဲ့အုပ်ချုပ်ရေးအဖြစ်ကောင်းမွန်တဲ့ဥပဒေတွေထားရှိပြီးတေချာလိုက်တာအောင်မလုပ်နိုင်ပါဘူး။အစိုးရအနေနဲ့နောက်ထပ်လုပ်နိုင်တာကတော့စီးပွားရေးလုပ်ငန်းတွေအခွင့်မရှိနိုင်အောင်ဖြစ်ပါတယ်။ဒါမှသာချမ်းသာတဲ့လူတွေလည်းအခွင့်မရှောင်နိုင်တော့ပဲရလာတဲ့အခွင့်အရေးတွေနဲ့လူလူရဲ့ကျန်းမာရေးပညာရေးအတွက်အစိုးရကအသုံးပြုနိုင်ပါပ
ါအထည်ချုပ်လုပ်သားအမျိုးသမီးငယ်တချို့ဆိုရင်သူတို့ဟာအချိန်ပိုရေလောက်ရတဲ့အတွက်ကြောင့်အာနယ်မူဝေလာကြတယ်လို့ပြောကြသလိုလုပ်ငန်းခွင်ထဲမှာမူးမိလဲကြတဲ့တဲ့ရင်မျိုးတွေကလည်းရှိထားပါတယ်မြန်မာကမ္ဘောဒီးယားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကအထည်ချုပ်ဆက်ယုံတွေမှာပရတိတ်နဲ့နိုင်ငံတကာကနာမည်ကျော်အဖွဲ့အထည်အမတ်တစိုက်တွေရဲ့အထည်တွေကိုချုပ်လုပ်ပေးနေတာပါOxfam အဖွဲ့ရဲ့ဒီကနေ့အစီရင်ခံစာကတော့မလေးရှားနိုင်ငံမှာဒီကနေ့စပြီးကျင်းပတဲ့အရှိတောင်အာရှဒေသဆိုင်ရာကမ္ဘာစီးပွားရေးဖိုရမ်နရက်ကြာအစည်းအဝေးနဲ့တိုက်ဆိုင်ပြီးတော့ထုတ်ပြန်တာဖြစ်ပါတယ်။လူတိုင်းအတွက်လုံလောက်တဲ့ဝင်ငွေရအောင်လုပ်ပေးဖို့အမျိုးသမီးတွေထမ်းပိုးထားရတဲ့ဝန်ထုပ်ဝန်ပိုးတွေတက်တာစေရေးအထောက်အကူဖြစ်စေမဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံကြဖို့အာဆီယံကမ္ဘာစီးပွားရေးဖိုရမ်တက်ရောက်နေတဲ့ အစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေကို Oxfam အဖွဲ့ကတောင်းဆိုထားပါတယ်ရှင
်။နန်းလောင်ပြောပြပေးခဲ့တာပါရှင်။အခုတော့ရန်ကုန်ကလက်စမီပြဿနာဘက်ကိုလည်းတလဲကြည့်ကြရအောင်ပါ။ရန်ကုန်မြို့တွင်မတော်တဆမှုတွေမကြာခဏကြုံနေရတဲ့လက်စစ်ဓာတ်အားလိုင်းတွေရဲ့အလုံးကျုံဘေးကင်းမှုကစိတ်ချရတဲ့အနေအထားမရှိသေးဘူးလို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဓာတ်အားလိုင်းတွေဘေးကင်းလုံခြုံရေးပြုပြင်ဆောင်ရွက်နေစေဖြစ်ပြီးဗန္နာရေးမလုံလောက်တဲ့အခက်အခဲကြောင့်စိတ်ချရတဲ့အနေအထားထိမပြင်းစင်နိုင်သေးတဲ့အကြောင်းကိုလည်းပြောပါရယ်။ရန်ကုန်မြို့တော်လက်စစ်ဓာတ်အားလိုင်းတွေရဲ့ဘေးကင်းလုံခြုံရေးအခြေအနေကိုမှတ်သိရင်ထိုက်ကစူးစီးတင်ပြထားပါရရှင်
။ရန်ကုန်တိုင်းအတွင်းလက်စစ်ဓာတ်အားလိုင်းတွေရဲ့ဘေးကင်းလုံခြုံရေးအတွက်ကျိုးတွေ transformer တွေကိုရက်တရာစီမံကိန်းနဲ့ပြင်ဆင်မှုတချို့ဆောင်ရွက်နေပါရယ်။ဒါပေမဲ့ယာနှုံးပြည့်စိတ်ချလုံခြုံရတဲ့အနေအထားမျိုးတော့မရှိသေးပါဘူး။ရန်ကုန်အနောက်ပိုင်းခရိုင်လျှက်စစ်အင်ဂျင်နီယာဦးမျိုးဝင်းကအခုလိုပြောပါဗျ
။လုံခြုံရေးစိတ်ချပါလားဆိုတော့ကျွန်တော်တို့ကဟိုဟာခြားသွားချင်းကျွန်တော်တို့ဟိုဒါအားလိုင်းတိဆောက်တဲ့စနစ်ကကောင်းပြင်ဒါအားလိုင်းစနစ်နောက်ပြီးတော့ချိုးတဲ့တုံးတဲ့ချိုးတွေကဟိုကာပါမရှိတဲ့စနစ်တွေဒဲကွန်တာခေါ်တာပေါ့။အဲ့စနစ်တွေဆိုတော့ဒါတွေကဟိုထိတွေ့ရင်တော့အနေရတော့ရှိနိုင်တာပေါ့။ဒါနဲ့ဒီဟာတွေကိုလည်းကျွန်တော်တို့တပြေးပြေးနေတော့လေကာပါကွန်ဒက်တာတွေနဲ့စတော့လဲတော့လဲနေပါပြီ
။အနောက်ပိုင်းခံအတွင်းရက်တရာစီမံကိန်းအတွင်းမှာလျှက်စစ်ထားအားလိုင်းတွေပြုပြင်ထိမ့်သိမ်းရေးဆောင်ရွက်ချက်တွေကိုလည်းခရိုင်အင်ဂျင်နီယာဦးမျိုးဝင်းပြောပြတာကတော့
ရေးပေါ်ပြင်ရမယ့်အပိုင်းဆိုတော့လောလောဆယ်ကတော့ကျွန်တော်တို့လျှက်စစ်အနေနဲ့ကင်းရှင်းရေးကတော့တစ်ပင်ခုတ်မယ်တစ်ပင်ဟိုဒါလိုက်နဲ့မလို့ခင်းတဲ့တစ်ပင်တွေခုံမယ်နောက်တစ်ခုကတော့အခုဟာဆက်ဖြစ်ချိုးတွေအရင်တော့ကတက်ဆင်ပေးတာရှည်လျားရဲ့ဟာတွေရှိတယ်အဲဒီဆက်ဖြစ်ချိုးရှည်လျားရဲ့ဟာတွေကိုလည်းကျွန်တော်တို့လိုင်းကြီးထည့်ပေးပြီးတော့တိတိတတ်တတ်နဲ့လုပ်ပေးဖို့အားလည်းရှိပါတယ်အဘာနာကြီးအကြတော့ကျွန်တော်တို့ဟာဟာရုပ်ချုပ်ကခွဲတန်းချပေးတာလေအဲရုပ်ချုပ်ကခွဲတန်းချပေးတဲ့ပုံမှာမူတည်ပြီးတော့ရအောင်ဝင်ရဲကျွန်တော်တို့ခေါင်းတည့်ပြီးတော့လောရတာ
ပါ။လျှက်စစ်ထားအလိုင်းတွေလဲပြရမယ်ကျိုးတွေရှိနေပေမဲ့ဗန္ဒာရေးမလုံလောက်မှုကြောင့်ရာနှုံးပြင်မလုံနိုင်သေးတဲ့အခြေအနေကိုလည်းအရှေ့ပိုင်းခရိုင်အင်ဂျင်နီယာကအခုလိုပြောပါတယ်
။ဟုတ်လုံညုံစိတ်ချရတဲ့အနေအထားဆိုတာကတော့ကျွန်တော်ပြောပြမယ်ကြာ။အတိုင်းအတာတစ်ခုရှိတော့ရှိတယ်။ဒုတိယမို့ဘယ်လောက်အတိုင်းအတာဒီမှာလုံညုံမယ်ဆိုတာကိုလည်းကျွန်တော်လည်းပြောလို့မရအောင်။ပြောလို့မရဆိုဒီလိုပါသတော့ကျွန်တော်ပြောလို့အချမ်းမမျိုးမိုင်းနိုင်တော့ဓာတ်တိုင်ကားတိုင်လူစစ်ပင်တိုင်ရိုက်ခတ်လို့ကျိုးပြတ်နိုင်လို့ဆိုတာတွေအနေနဲ့ကျုံနိုင်တာပဲလေ။အဲ့ဒါကကျွန်တော်ပြောပြမယ်ဗျာ။ဟိုတချို့ကျိုးတွေကတော့ဥပမာပေါ့ဗျာ။ဟိုတစ်ချိန်လုံးကသုံးခဲ့တဲ့ကျိုးတွေပေါ့ဗျာ။နှစ်ပေါင်းကြာပြီးတော့မှဟလာကျန်ပါကြာနေတဲ့ကျိုးတွေလည်းရှိတယ်။မြေရောက်တဲ့ကျိုးတွေလည်းဒီလိုရှိတယ်။ကောင်းကင်ဓာတ်အလိုင်းတွေလည်းအဲ့လိုလည်းရှိတယ်။နှစ်ပေါင်းများစွာကြာလို့ကျန်ပါကြာပြီးတော့မှဒါဖြစ်နေတဲ့ကျိုးတွေလည်းရှိတယ်။ဒါတွေကိုလည်းကျွန်တော်တို့ကနှစ်လိုက်ရတဲ့ဘဏ္ဍာရံပုံငွေပေါ်မှာမူတည်ပြီးတော့လဲနိုင်တဲ့ကျူးတွေကိုလည်းလဲပါတယ်။မလဲနိုင်တဲ့ကျူးတွေကိုလည်းနောက်ဘယ်တော့လဲရမယ်ဆိုတဲ့အစီအမံအနေနဲ့တော့ဒါကျွန်တော်တို့သက်ဆိုင်ရာအထက်အဖွဲ့ကြီးအဆင့်ဆုံးတယ်။နောက်ဝန်ကြီးဌာနကလည်းတင်ပြပြီးတော့လုပ်နေတာရှိပါတယ်။အဲ့ကဲကတော့ငွေပဲဗျာငွေပဲပေါ့။သူတို့ကတိုင်းပြည်ရဘဏ္ဍာရေးရသူတို့ရဲ့အသေးပေကတော့ဟိုသူ့တော်ကနေပြီးတော့ချပေးရင်တော့ဥပမာပေါ့ဗျာ။ဒါကတော့ငွေရှိလို့ရှင်တော့အရာရာတော့အဲ့ဒါ၆ပြည့်ကင်းသဲလဲရှင်ဖြစ်အောင်လုပ်နိုင်တယ်လေဟုတ်တယ်မို့လားအဓိကတော့အဲ့ဒါပါပဲဘန္ဒာရေးရံမှုတွေများများရှိရင်ကျွန်တော်တို့လိုအပ်တဲ့ဟာတွေကိုလုပ်လို့ရတာပဲရှင်းဖြစ်အောင်လုပ်လို့ရတာ
ရန်ကုန်မြို့တွင်သွားရင်လာရင်ဓာတ်လိုက်လို့လူသေးဆုံးမှုအထိဖြစ်ခဲ့ပြီးမဲ့ဘယ်သူမှတာဝန်ရှိတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဒီသတင်းပတ်အတွင်းမှာပဲရန်ကုန်တိုင်းလျှက်စစ်ထားအဖေကော်ပိုရေးရှင်းရဲ့သတင်းစာရှင်းလင်းပွဲမှာတော့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကရန်ကုန်မြို့မှာရှိတဲ့လျှက်စစ်ထားအားလိုင်းတွေရဲ့ခိုင်မာမှုအားနည်းချက်တွေကိုထောက်ပြပြောဆိုပြီးဒီအခြေအနေကိုပြင်ဆင်နိုင်ဖို့ကြိုးစားနေတယ်လို့ပြောဆိုသွားပါတယ်ရှင်
။ရန်ကုန်မြို့လျှက်စစ်မီပြဿနာအကြောင်းကိုမှတ်သိရင်ထိုက်စူးစီးတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမ်းပါရှင် VOA မြန်မာပိုင်းည9:00ကနေ 10:00 အထိထုတ်လွှင့်နေတဲ့စီစဉ်တွေကို line to meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်တွေအပြင်တပတ်တွင်းအားကစားသတင်းတွေကိုလည်းနားဆင်ရမှာပါ။မြန်မာအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
Most important priority for the Chinese government is to have a good relationship with a new NLD government.And we know that in the
American Pirangzu Station သူတေသနဌာနကယူဆံပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အပတ်စဉ်ကန်ဒါတွေကိုမတင်ဆက်ခင်မှာအခုအရင်ဦးဆုံးတော့ထိုင်းနိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်စီးပွားဖြစ်မွေးမြူပြစားနေကြတာကြောင့်နမဲဆိုးနဲ့ကြော်ကြားနေတဲ့ထိုင်းနိုင်ငံကဘုန်းကြီးကျောင်းကိုဝင်ရောက်ရှာဖွေရမှာမွေးကင်းစကြားအသေးကောင်ကြီး40လောက်ကိုရှာဖွေတွေ့ရှိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ကန်တနဘူရီခရိုင်မှာရှိတဲ့ဝါဖရလူဝန်တဘွားဘုန်းကြီးကျောင်းကိုတတိယမြောက်နေ့ဖြစ်ဝင်ရောက်ရှာဖွေရမှာအခုလိုတွေ့ရှိခဲ့တာပါ AFP သတင်းတပုတ်ကိုအခြေခံပြီးကိုအောင်ကတင်ပြပေးမှာပါရှင်
။ကြားတွေကိုမွေးမြူထားတဲ့ထိုင်းနိုင်ငံကဘုန်းကြီးကျောင်းကိုဝင်ရောက်ရှာဖွေတာမှာအေးအေးကန်းနဲ့တင်ထားတဲ့ကြားပေါက်40လောက်ကိုတွေ့ခဲ့ပါတယ်။အဲ့ဒီမွေးကင်းစကြားပေါက်ကလေးတွေဟာတည်ဆုံးချိန်မှာတရက်နှစ်ရက်သားသာရှိသေးပြီးဘယ်တော့မှတည်ဆုံးနေလဲဆိုတာကိုတော့မသိရဘူးလို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီကြားဘုန်းကြီးကျောင်းမှာကြားအကောင်ရင်ယာနဲ့ချီမွေးမြူထားတာကြောင့်အဲ့ဒီကြားတွေနဲ့ဓာတ်ပုံတွေ့ရခြင်းနဲ့ကဘာလက်ခီးသွွားတွေကြားဒီကျောင်းဟာရေပန်းစားပါတယ်။တော်ရန်တလိဆန်ထင်းသေးရရှိတွေကတော့အခုလိုမျိုးလုတ်ကင်နေရတဲ့ပတ်သက်ပြီးဒါဟာတရားမဝင်ဖြစ်တယ်လို့ဒီလုတ်ရက်တွေကိုရက်ပြဖို့ဖုံးတော်ကြီးတွေကိုပြောဆိုထားတာပါ။ဒါပေမဲ့လည်းဘာသာရေးဆိုင်ရာဖုံးတော်ကြီးတွေနဲ့အတိုက်ခံလုပ်ရမယ့်ကိစ္စဖြစ်တာမို့ထိုင်းအာဏာပိုင်တွေဟာဒီကိစ္စကိုလက်ရှောင်နေခဲ့တာပါ။ရချပူရီဒေသသဘာဝဆိုင်ရာပညာပေးဌာနအကြီးအကဲကမ်သင်ပရိုမာချာရာကတော့ကြားကောင်ရင်တွေ့မြင်လာမှုကိုအခုလိုရှင်းပြပါတယ
်။ Temple said that because they are still young
ဒါလေးတွေကငယ်လို့ဆိုပြီးဘုန်းကြီးတွေကပြောပါတယ်။အဲဒါကြောင့်သူတို့မွေးကြည့်နေလို့ဆိုပါတယ်။အကောင်ရေတိုးလာလို့မရဘူးလို့ပြောခဲ့ပေမဲ့အခုဆိုရင်ခုနှစ်ကောင်ကနေ150လောက်ဖြစ်လာပါတယ်။
တော်ရင်တိရစ္ဆာန်ကာကွယ်ရေးအဖွဲ့တွေကတော့တဘာဝတိရစ္ဆာန်ရောင်းချတဲ့မှောင်ကိုဈေးကွက်နဲ့ဒီဖုံးတော်ကြီးကြောင့်ဆက်ဆက်မှုရှိတယ်လို့ဆိုပါတယ်တရုတ်ပြည်ကဈေးဝါတွေမှာထက်သုံးဖို့တိရစ္ဆာန်ခန္ဓာကိုယ်အပိုင်းစားတွေနဲ့အိုမင်းနေတဲ့ကြားတွေကိုရောင်းချတာမှာဒေါ်လာတောင်းနဲ့ချီးပြီးတော့ရရှိနေတယ်လို့လည်းဆိုပါတယ်2015ခုနှစ်ဖေဖော်ဝါရီလတုန်းကလည်းတော်ရင်တိရစ္ဆာန်ထင်းထင်းဆောက်ရှောက်ရေးအဖွဲ့တွေကဝင်ရောက်စီးနှင်းရှာဖွေတာမှာခွင့်ပြုချက်မရှိဘဲမွေးမြူထားတဲ့ငှက်ကြီးဝင်ဖို့တော်ခွင့်နဲ့အာရှဝတ်ဝန်တွေကိုရှာတွေ့ခဲ့ပါတယ်ကြားဖုံးတော်ကြီးကျောင်းရဲ့လော်အဘေးတူဖြစ်သူခရစ်ကတော့
တင်ပေးကမင်းအင်းဖာနော့ဖာဝဲလ်ဖာရီ
တာဝန်ရှိသူတွေကဒီတိရစ္ဆာန်တွေကိုဘလို့ထင်းထင်းဆောက်ရှောက်ပြီးတော့ဘလို့မွေးမြူတယ်လဲဆိုတာကိုသိကျင်လို့လာတာမဟုတ်ပါဘူးငွေကြောင့်ပါ
အခုလိုမျိုးမောင်ကိုဈေးကွက်မှာရောင်းချတယ်ဆိုပြီးတော့ထွက်ပေါ်လာတဲ့သတင်းတွေနဲ့ပတ်သက်လို့ကြားဖုံးတော်ကြီးကြောင်းကညင်းဆိုပါတယ်တချို့ကြားပေါက်တွေဟာအသေးမူးဖွားတာဒါမှမဟုတ်မွေးပြီးချင်းမှာတည်ဆုံးတာဖြစ်ပြီးတော့2010ခုနှစ်ကစလို့တည်ဆုံးတဲ့တလိပ်ဆန်တွေကိုမိတဂျိုရာမလုပ်တော့ဘဲအေးအေးကန်းနဲ့ထည့်ထားတဲ့အစီအစဉ်ကိုစတင်တာဖြစ်တယ်လို့ကြားဖုံးကြီးကြောင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်အခုလိုကြားတွေကိုလာရောက်သိမ်းယူတာကိုစန့်ကျင်တဲ့ Chris က
"Mr. Tigers in there are so old, they will die because of this."
အခုလိုကြားတွေလာသိရင်တော့အိုမင်းနေတဲ့ကြားတွေတော့တေကုံတော့မှာပါ။ကျွန်တော်ပြောရပါတယ်။ကြားတွေတေကုံမှာဖြစ်ပြီးဒါဟာအာနာပိုင်နေကြောင်းပါ
။ကြားတွေကိုမှောင်ခိုဈေးကွက်မှာရောင်းချနေတယ်ဆိုတဲ့ဆွဆဲချက်တွေကိုဖုံးတော်ကြီးကြောင်းကညင်းဆိုထားပြီးဒါတွေဟာအခြေအမြစ်မရှိတဲ့ကောလာဟာလတွေပဲလို့ဆိုပါတယ်။တင်းလာနေတုန်းကတော့ကြားရှင်52ကောင်ကိုအာနာပိုင်နေကဖုံးကြီးကြောင်းထဲကနေဖယ်ရှားခဲ့ပြီးနောက်ထပ်85ကောင်ကတော့ဒီဖုံးကြီးကြောင်းမှာပဲဆက်ပြီးတော့ရှိနေပါသေးတယ်ခင်ဗျာ။
ရရှိမှာခင်ဗျာကွန်ဆာတုံးမှုကြောင့်ကျန်းမာရေးကိုထိခိုက်စေနိုင်တဲ့အပြင်ပတ်ဝန်းကျင်ကိုပါညှဉ်းပန်းမှုတွေဖြစ်ပေါ်စေတာကြောင့်ကွန်ဆာတုံးမှုရော့ကျရေးလှုပ်ဆောင်ကြဖို့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေကိုဗဟုအစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ကွန်ဆာချင်းဟာမြန်မာနိုင်ငံအတွင်းကအရွယ်ရောက်သူအမျိုးသားတွေအကြားမှာရေပန်းစားတဲ့အရာတစ်ခုဖြစ်တယ်လို့ကွန်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းကြသူတွေလည်းအများအပြားရှိနေတာပါအခုလိုကွန်ဆာတုံးမှုပပျောက်ရေးကိုဥတည်စေတဲ့အစိုးရရဲ့လှုပ်ဆောင်မှုအပေါ်သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်စနေညတိုင်းရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က 0123 ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပါဝင်ဆွေးနွေးလိုကြောင်းအကြောင်းကြားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
စနေနေ့ညအတရိုက်လေးလိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထမှန်ဖိတ်ခေါ်ပါရစေ။အခုတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့မြန်မာရုပ်သံမီဒီယာတွေအနာဂတ်မှာအပြိုင်ဆိုင်ရှင်ပြိုင်မှုတွေဖြစ်လာနိုင်တဲ့အခြေအနေ၊သတင်းသမားတွေသတင်းယူတဲ့နေရာမှာသံဃာတော်တွေဒေသခံအာဏာပိုင်တွေကတားဆီးတာတွေ၊သတင်းရုပ်ပုံတွေဖျက်ဆီးခိုင်းတာတွေ၊အသံဖမ်းဆက်သိမ်းဆီးတာတွေစတဲ့အကြောင်းတွေကိုနားဆင်ရမှာပါ။မအိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကအခုရင်တင်ဆက်ထားပါရစေ။
ပြန်ကြားရေးဝန်ကြီးဦးဖေမင်းကရုပ်တံမီဒီယာတွေကိုဒန်းတူလုတ်ကန်ခွင့်နေပြီးတော့မှဖြစ်တယ်လို့မကြသေးခင်ကပြုလုပ်ခဲ့တဲ့ရုပ်တံမီဒီယာဥပဒေဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ဒီပွဲမှာရုပ်တံမီဒီယာဥပဒေနဲ့ပတ်သက်လို့ပြင်ဆင်တဲ့အချက်အချို့ကိုထည့်သွင်းဆွေးနွေးခဲ့တယ်လို့ဒီဆွေးနွေးပွဲဟာအရင်တုန်းကဆွေးနွေးပွဲတွေထက်ပိုပြီးတော့တက်ကြွမှုရှိတယ်လို့တက်ရောက်ခဲ့တဲ့ရုပ်တံသတင်းမီဒီယာသမားတွေကပြောဆိုကြပါတယ်။ရုပ်တံမီဒီယာဟာနှစ်ပေါင်းများစွာအစိုးရနဲ့နှိဆက်သူတချို့သာလုတ်ကန်ခွင့်ရနေတဲ့အခြေအနေဖြစ်ခဲ့ပြီးအခုလိုသတင်းအချက်အလက်တွေမြန်ဆန်လာတဲ့ခေတ်ကြီးမှာရုပ်တံမီဒီယာဟာအရေးပါတဲ့ကဏ္ဍတစ်ခုဖြစ်လာခဲ့ပါတယ်။ရုပ်တံမီဒီယာတွေကိုလွတ်ပိုင်ခွင့်တွေချပေးပြီးတဲ့အခါပြည်ဆိုင်မှုတွေပိုးပြီးတော့များလာမှာဖြစ်ပြီးကောင်းတဲ့ချက်ကတော့ပြည်ဆိုင်မှုတွေကြောင့်တင်ဆက်မှုတွေပိုးပြီးတော့ကြိုးစားလာကြလိမ့်မှာဖြစ်တယ်လို့ Cherry FM ရဲ့ General Manager ကိုတန်းထွေးစော်ကအခုလိုတုံ့တက်ပြောဆိုပါတယ
်။ဒါကရှိရတယ်။အခုကတော့ပြည်ဆိုင်ဖြစ်လာမယ့်အားအားသားချက်အခုကပြည်ဆိုင်ဖြစ်လာမယ့်အားနဲ့ချက်တကယ်ဆိုဖြစ်လာမယ်အားပါတဲ့ကတော့ပါတယ်ဆိုတော့အတန်ဆန်ဖြစ်လာတဲ့အတွက်တယောက်နဲ့တယောက်ပါလဲဆိုတော့ပုံတော့မှသူ့ရဲ့ကျော်လာတွေကိုပေါ်လီကောင်းအောင်ပုံတော့လုပ်မယ်ပုံလုံးပုံလုံးတဲ့အတွက်ပါလဲဆိုတော့ပုံကောင်းတဲ့အစီအစဉ်တွေထွက်လာမယ်ပြီးတော့ဟိုပါလဲဆိုနားထောင်တဲ့အမှုတွေကြီးတဲ့တွေအတွက်လည်းပုံကွက်ဆိုင်စီများလာမယ်ဒါဟိုကောင်းတဲ့ချက်တစ်ခုပါအဲမကောင်းတဲ့ချက်ကတော့သူကဒီပါကြီးရလေဒီပုံလို့ဆိုတော့ဒီရုပ်ငယ်ငန်းကားနဲ့တော့ဟာဆိုတော့လေသူ့မှာကျွန်တော်တို့ကပုံတော့ကဒီလိုဝိုင်းပါကျွန်တော်တို့ကကိုယ်ခံနိုင်တဲ့ဝန်ဝိုင်းဖြစ်ဖို့ပဲလိုရဲဖြစ်ဖို့လည်းလိုရဲပေါ့နော်အဲ့လိုမဟုတ်ပဲဆိုရင်အားလုံးပေါင်းပွားပြီးတော့မှဒီဟိုဘလို့မှဟိုပေါ့နော်ဟိုပါတယ်ဆိုတော့ဩတာမရတဲ့ဟိုဒီကိုကြီးတစ်ခုလည်းဖြစ်ကောင်းဖြစ်သွားနိုင်တယ်ပေါ့အဲ့တော့ဟိုဒီလက်ရှိသွားနိုင်တယ်လည်းဒါဟိုဒီထိုက်တဲ့မဲ့ဒီအတိုင်းဝိုင်းအဝန်ဝိုင်းတစ်ခုအတွင်းဖြစ်အောင်လို့ဆောင်ပေးနိုင်မယ်လို့ထင်ပါတယ
်နောက်ထပ်တင်ပြချင်တာကတော့မကြသေးခင်ကပဲဟိုတယ်တစ်ခုရဲ့အဲ့ခံကျူဆိုရေးဝန်ထမ်းတွေဟာပကံခေဝစ်စုံနေဝစ်စင်ခဲ့ကြတာကြောင့်တန်ငါတချို့ကနေတမ်းမြီပြောဆိုမှုတွေမီဒီယာပေါ်မှာတက်လာခဲ့ပါတယ်ဒီဝစ်စုံနဲ့ပတ်သက်လို့ပြောဆိုဆွေးနွေးမှုတွေဟာဒီဒီပတ်ထဲမှာအများဆုံးဖြစ်ခဲ့ပါတယ်နောက်ထပ်တင်ပြခြင်းတဲ့အကြောင်းကတော့မီဒီယာသမားတချို့သတင်းယူကြရမှာကင်မရာအလုခံရတာအတန်ဖန်းဆက်အလုခံရတာမျိုးတွေခက်ဆစ်ဆစ်ဖြစ်နေတာကိုတွေ့ရတာကြောင့်တချို့မီဒီယာသမားတွေကမေးခွန်းထုတ်နေကြပါတယ်စီဒိုနာဟိုတယ်မှာအေဂျိုဝန်ထမ်းတချို့ကိုရိုးရာယဉ်ကျေးမှုဝစ်စုံတွေဝစ်ပြီးတော့အလုလုကင်စေတာနဲ့ပတ်သက်ပြီးတော့မြို့ချရဟန်းတော်များတမကအဖွဲ့ကကန့်ကွက်တဲ့အပေါ်စီရိုနာဟိုတယ်တာဝန်ရှိသူတွေညှိနှိုင်းတဲ့တရင်ကိုတွားယူတဲ့ရုပ်တံတရင်သမားတယောက်ကိုဓာတ်ပုံရိုက်ခွင့်မရှိဘူးဆိုပြီးတော့ကင်မရာလူရက်ခဲ့တဲ့ကိစ္စအပေါ်တရင်ယူခိုင်းတဲ့ရုပ်တံတရင်ဌာနကနေသာသနာရေးဝန်ကြီးဌာနအတိပေးတင်ပြလွှာပေးပို့ခဲ့ပါတယ်အစိုးရတက်လာပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းမှာလည်းတရင်ဌာနအက်ဒီတာအိမ်မှာဘုံဖောက်ခွဲခံရတာအနာဘိုင်းနေကနေဒရင်တော့တွေထံကဒရင်တော့ကပ်ပြားတွေတင်းယူတာတွေနောက်ပြီးတော့ရဲကူးထားပြီးရုပ်ပုံတွေကိုအဓမ္မဖျက်ဆီးပစ်တာတွေဖြစ်ခဲ့တဲ့အကြောင်းအွန်လိုင်းမီဒီယာကနေထုတ်လွှင့်ပြသတာကိုတွေ့ခဲ့ကြပါတယ်အခုချိန်မှာအစိုးရတဲ့အနေနဲ့လိမ္မာပန်းနတ်စွာကင်တော့လိုအပ်တယ်လို့မီဒီယာသမားတွေအနေနဲ့မိမိရဲ့အခွင့်အရေးကိုဆွေးနွေးညှိနှိုင်းပြောဆိုဖို့လိုအပ်တယ်လို့ Tomorrow သတင်းဂျာနယ်ရဲ့ Editor ချုပ်ကိုဇော်တက်ထွေးကဆိုပါတယ
်မှတ်ချက်တော့ဟောပါတော့ကျွန်တော် access to information ရမီဒီယာသမားတွေဟာဒီဟောရပင်ပါတယ်တင်းနေလို့ကျွန်တော်ရပင်နေအဲ့တင်းနေကိုကျွန်တော်တို့ဟိုမပေးဘူးဆိုလို့ရှိရင်မီဒီယာသမားတွေနေနဲ့ complaint တွေချရာရှိရဲ့သို့တော်လည်းပဲကျွန်တော်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဒီကိုနားလည်သဘောမီဒီယာသမားတွေကလည်းနားလည်သဘောပေါက်ဖို့လိုပါတယ်အဲ့တော့အဲ့လိုနားလည်သဘောပေါက်မှလာပြီးကိုယ့်ရဲ့ဟိုဟာသူကြီးနဲ့တင်း access to information ရရှိမှာဖြစ်ပါတယ်အဲ့လိုရရှိဖို့အတွက်ဆိုလို့ရှိရင်ကိုယ့်ဘက်ကမီဒီယာကျင့်ဝတ်28ချက်ရှိပါတယ်အဲမီဒီယာကျင့်ဝတ်28ချက်ကိုပြောလို့ပြီးတော့တို့စုပ်ယူလို့မရပါဘူးနောက်တစ်ခုကဟိုအစိုးရအနေနဲ့လည်းဟိုဘာသတိပေးတဲ့အခါမှာမိတို့မှာမီဒီယာဥရိယရရှိနေတာတို့အနေနဲ့ တိုင်းပြည်ရဲ့ခုနဟိုတည်ငြိမ်ရေးအေဂျင့်တွေငါတို့အနေနဲ့တည်ငြိမ်ပေးပိုင်တည်ဖို့တော့ဒလေးလုပ်လို့ရတယ်ဆိုအခွင့်အရေးလည်းရှိပါမယ်အဲ့ကြားထဲမှာကျွန်တော်အနေနဲ့ဟိုညှိနှိုင်းပြီးတော့သွားတာအိမ်နာအကောင်းဆုံးပါလေကိုယ့်ရဲ့ right ရှိတယ်ဆိုပြီးတော့ကိုယ့် right ကိုတစားလာတောင်းနေတော့ကျွန်တော်တစ်ဖက်ပြက်လို့မှဖြစ်နိုင်ပါတယ်အားလုံးကလည်းစဉ်းစားပုံသက်ဖို့လိုပါတယ်
နောက်ဆုံးအနေနဲ့လက်ရှိမီဒီယာတွေပေါ်မှာဖော်ပြနေတဲ့သတင်းတွေကတော့ဘော်လခဲမြို့မှာကိုရဆိုင်နေဖွင့်ဝင်ပိတ်တော်မယ်ဆိုတဲ့သတင်းဒီပဲရင်အကြမ်းဖက်မှု73နှစ်ပြည့်တဲ့အထိမ်းအမှတ်ပွဲတွေကျင်းပတယ်ဆိုတဲ့အကြောင်းနဲ့ဒေါအောင်ဆန်းစုကြည်အပါဝင်မြန်မာကိုယ်စားလှယ်အဖွဲ့ထိုင်းနိုင်ငံကိုဇွန်လမှာတွားရောက်မယ်ဆိုတဲ့သတင်းတွေဖြစ်ကြောင်းတင်ပြရင်းညှိုးချိုးလိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါအခုတော့ဥကြောဇန်သာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့အသွင်ကူးပြောင်းကာလတရုတ်မြန်မာဆက်ဆံရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါမြန်မာတပ်မတော်နဲ့ NLD အစိုးရကြိုက်ရရွေးပါလို့ဆိုရင်တရုတ်နိုင်ငံက NLD ကိုပဲရွေးလိုက်မယ်လို့တရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်းဆန်ကသုံးသပ်ပါတယ်မြန်မာသမားရဲ့အရေးကြီးတဲ့အချိုးအကွေ့ကာလတရုတ်မြန်မာဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုစတီဇန်သုတေသနဌာနကယွန်းဆန်နဲ့ဦးကျော်ဇန်သာတို့ဆွေးနွေးသုံးသပ်တင်ပြထားပါရဲ့ရှင
်ဒီမောင်လုံးကျွန်တော်မကြသေးခင်ကလုပ်ခဲ့တဲ့မြစ်ဆုံကစားတရုတ်အမြင်ဆိုတဲ့အင်တာဗျူးနဲ့ပတ်သက်ပြီးပြောချင်ပါတယ်အဲ့ဒီမှာပရိသတ်တချို့ကကျေးဇူးတင်ကြတယ်ယွန်းဆန်းကိုဒါတရုတ်သဘောထားတွေသိအောင်ပြောပြလို့ဆိုပြီးတော့ဒါပေမဲ့ကျန်တချို့ကလည်းပဲဒီမျိုးသမီးဟာတရုတ်ကိုကိုးစားပြုပြီးတရုတ်အကျိုးစီးပွားအတွက်ပြောနေရဆိုတော့အပြင်းထန်ဝေဖန်ကြပါတယ်ဘာများပြန်ပြောလို့ပါလဲခင်ဗျာ
I learned Burmese language as another very good. I read the comments on the interviews that I did last.
ကျမလည်းဗမာစာသင်နေပါတယ်။အဲ့ဒီ comment တွေကိုလည်းဖတ်ရတယ်။မြမလူမျိုးတွေရဲ့သဘောထားကိုကျမနားလည်ပေးနိုင်ပါတယ်။ဒါပေမဲ့ပညာရှင်တယောက်အနေနဲ့ကျမပြောရမှာကလောကကြီးကကျမတို့ဖြစ်စေခြင်းတလို့ကြီးဖြစ်နေတာမဟုတ်ဘူးဆိုတာပါပဲ။တရုတ်ကမြမကိုလေးစားတယ်။တရုတ်ဆိုရဟာမြမတို့ဆန္ဒအတိုင်းလိုက်လုပ်ပေးမယ်ဆိုတာမျိုးကျမပြောချင်တာပေါ့။ဒီလိုပြောလိုက်ရင်ကျမလိန်ပြောတယ်လို့ဖြစ်မှာပဲလေ။သုံးသက်သူတယောက်အနေနဲ့အရေးကြီးဆုံးကဓမ္မဒိဋ္ဌံကြကြသုံးသက်နိုင်ဖို့ပါပဲတရုတ်မူဝါဒတရုတ်ရည်မှန်းချက်နဲ့သူတို့ဒါကိုဘလို့အကောင့်ထဲပေါ်လိုက်မယ်ဆိုတာလူတွေကိုအသိပေးဖို့ပြောပြဖို့အစိုးရမူဝါဒချမှတ်သူတွေကိုအသိပေးဖို့ကကျမတို့ရဲ့တာဝန်ပ
ါဟုတ်ပါတယ်အမှန်တရားဆိုတော့ခါသီးတာပေါ့ယွန်းဆန်းခင်ဗျာဒါပေမဲ့လူတွေကဘာပဲပြောပြောကျွန်တော်ကတော့ဒီကိစ္စတွေကိုဆက်လက်ဆွေးနွေးရမှာဖြစ်ပါတယ်အခုလောလောဆယ်မြန်မာနိုင်ငံဟာသိအရေးကြီးတဲ့ပြောင်းလဲသမိုင်းအခြေအချိုးတခုကိုရောက်နေခြင်းဖြစ်ပါတယ်အထူးသဖြင့်တိုင်းဟင်းသားနဲ့ပြုလုပ်တဲ့ညဉ့်ညံရေးကိစ္စဟာသိအရေးကြီးတဲ့အချင်းဖြစ်ပါတယ်ဒီညဉ့်ညံရေးကိစ္စမှာတရုတ်ရဲ့အခန့်ကဏ္ဍဘယ်လိုရှိမယ်လို့ထင်ပါတယ်ခင်ဗျာ
Most important priority for the Chinese government is to have a good relationship with a new NLD
တရုတ်တွေအရေးကြီးဆုံးကတော့ NLD အစိုးရနဲ့ဆက်ဆံရေးကောင်းဖို့ပါပဲပြီးခဲ့တဲ့၅နှစ်တုန်းကတော့တရုတ်ဖို့မြန်မာအစိုးရနဲ့ဆက်ဆံရေးအကောင်းဆုံးမဖြစ်ခဲ့ပါဘူးတရုတ်ရဲ့ဘက်ကအတော်မကြင်မနဲ့ဖြစ်ခဲ့ကြပါတယ်။အနေဒီအစိုးရလက်ထက်မှာကဏ္ဍသစ်ဖွင့်လှစ်နိုင်ဖို့မျှော်လင့်နေကြပါတယ်။စီးပွားရေး၊စီးရေးစတဲ့ကဏ္ဍတွေမှာပြိုင်ဘက်တွေအများကြီးရှိနေတယ်ဆိုတာလည်းသူတို့သိပါတယ်။မြမပြည်မြောက်ပိုင်းကတိုင်းရင်းသားအင်အားစုတွေနဲ့ပတ်သက်ပြီးတရုတ်ရဲ့အခန်းကဏ္ဍဟာပြစ်ပယ်ထားလို့မရနိုင်ပါဘူး။အဲ့ဒီအင်အားစုတွေတရုတ်အကူအညီယူယုံနေမကပါဘူး။အဲ့ဒီနေရာတွေဟာတရုတ်နိုင်ငံအနေနဲ့နယ်စပ်လုံခြုံရေး၊စီးပွားရေးတို့အတွက်လည်းအလေးထားတဲ့နေရာတွေဖြစ်ပါတယ်။နောက်အရေးကြီးတာတစ်ခုကတိုင်းရင်းသားပြည်ထနာဟာ NLD အစိုးရအတွဲဦးစားပေးကိစ္စတည်းရဲ့ဖြစ်နေတဲ့အတွက်ဒီရေးမှာလဲငါတို့ဝင်ပါရမယ်လို့တွက်တဲ့တရုတ်မူဝါဒသမားတွေလည်းရှိပါတယ်ဒီရေးမှာအကွက်လက်လက်ဝင်ကစားပြီးတော့တရုတ်အကျိုးရှိအောင်လုပ်ရမယ်လို့တွက်တဲ့လူလည်းရှိပါတယ
်ဟုတ်ကဲ့အရင်အစိုးရလက်ထက်တုန်းကဆက်ဆံရေးသိမ့်မကောင်းထားဘူးဆိုပေမဲ့ကျွန်တော်အထင်ပြောရင်တော့အခု NLD အစိုးရကိုလည်းအနောက်ဖက်ရိမ့်တယ်ဆိုပြီးတော့လူတိုင်းကသတ်မှတ်နေကြတယ်အရင်အစိုးရလက်ထက်တုန်းကစီးရေးဆက်ဆံမှုသိပ်ပြီးတော့အဆင်ပြေခဲ့တယ်ထင်ပါတယ်အခု NLD အစိုးရလက်ထက်မှာကောအဲ့လောက်ထိအဆင်ပြေနိုင်မယ်လို့ထင်ပါလားတရုတ်အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးဟာ
That's a very interesting question because
ဒါသိစိတ်ဝင်စားဖို့ကောင်းတဲ့မေးခွန်းပါပဲပြီးခဲ့တဲ့9နှစ်အတွင်းတရုတ်မြန်မာစစ်ဘက်ဆက်ဆံရေးနီးနီးဆက်ဆက်ရှိခဲ့ပါတယ်ဒါပေမဲ့ပြဿနာတွေလည်းရှိခဲ့တာပါပဲကိုကန့်ကိစ္စမှာဆိုရင်တရုတ်တွေကိုကံကိုထောက်ခံအားပေးတယ်ဆိုပြီးမြမတက်မတော်အရာရှိတွေကဆွဆွဲခဲ့ရတယ်ဟု
တ်ကဲ့ကျွန်တော်ဒီကိစ္စမှာနည်းနည်းကြားဖြတ်ပြီးတော့ဝင်ပြောပြစေဆွဆွဲရင်ဆက်ဆက်ပဲလားတကယ်ကောကိုကံဘက်ကတရုတ်တရားဝင်မကူခဲ့ဘူးလို့ဆိုနိုင်ပါခင်ဗျာ
Well the issue is very difficult
အာဒါတိတ်ပြောရခက်ပါတယ်ဘယ်ဘက်ကမှတက်တည်ထောက်ထားအခိုင်အမာမပြနိုင်ပါဘူးဒါပေမဲ့အောက်ခြေမှာတော့ကောလာဟာလအများကြီးပါကိုကံတက်သားတွေကစစ်ဘေးသင့်အရက်သားတွေလိုဝှက်ထားကြတာပါဆိုတော့တရုတ်ဘက်ကိုထွက်သွားပြီးတော့မြန်မာဘက်ပြန်ဝင်မိုးကလည်းတိတ်ကိုလွှဲပါတယ်
So I look at that area, you can be a winner, try to loan it out, you can't see Junior loan it at the bubble.
China also faces a dilemma in that case because if they
Diniama, Tio, Poale, Bijan and Jabawe, Nezako, Papi Lime, so in Paduma, Tio Bawinlo Yaramam, Hobuli, Sanamu, Kuni, Relo, and Nere Lurego, Akuni, Pebo, Piaquette, so be your Nanganagale, Pio, Lalime. So, Tio Maga, Didoca, the Dracuniame with the Ashinivare. The chart of Pama Jaro, Shimbio de Lube, Dilure Ha. Along Doka de Remola, so be my back and Mila Mava. Diniama, the Yobek at Bambiora, the Yobek when Lara, Lu Chow down your sheet, Doka de Rejivella, the Bone River La Sura, the Ujing or Light, Messina, Busura, Pepare, D. Chenimuma, Penangam, so Dilovene Mavave.
The Hakugan being UWSC, what the poor and not Malabat, the Yosia, Bika Yasay, Swinuwa, Ninja, if you see him, UWSC, who now got the Yoku entire Lesuja de Sibarna.
Well, if we look at the peace process, UWSA in the past.
Longer Lingani, the Nyanya Pisema, UWSA, they beat a tetra machigawa, UNFC go, Usan Bido, a tetra son shigera, Kayaiva. Tabi me, UWSA, ha, a sinla apian, the yonet, they nisa lagere, so that they javare. A to the bean, the yon yunan data anabindwe, data siwaye, a time winding, a loma, nika pare. Taja, UWSA now, my deo shinidelo, you sara, mama wow.
Not who are American, sit on a son and resist in a pathapare. America have Vienna Mojaro, Leonard Young, where Pitsu Tara or Piana Yuzin Lady, Mimajaro, Mayuzin. So Rodin Kugo, Tioga Bellusum, the Matimale.
First, on the American lifting the arms embargo on the Vietnamese.
Vietnam, American, Leonard Paper Mujotin like the Kesa, Tiobacaro, Patawi win, Nanga Ye, Leb, Yang Pietuarelu, Pimawabe. The Gesso, Tione, Vienna, Nanga Jama. Party party jinsasan ye, she like it at the yoga through ne, nika delu, dwella get about. Have you met? Down the open and yambo mujamlu, disasan ye ha, longer and nitty, twin pepia dwagabi. So, di chene go, American a quang out you beat of Vienna go, swiss on dwabi lo, the yoga, Myamalime. Myamananga majaro, American ha, Dankamu the cho, shop, big abbey met, long white, shotain yim she devout. Digasama, the old way, you sana in area, am yaji babe. American ha drawn Sansujine, a yata soya de go talkan up in it at the Javari. Dami me, Damaro ne Sasan Yu Jaro, Majami a chain dwima, a debe shishi, domien, duamam, ho pusurabe pepare. American and Mima sit at Sasan Yiha, a cantane da shini o mesura, diobagale nale duamava.
Sura, the only Miman and Nanga, ya see ye Sasan Muchinia, yin dan shini nang me sura the Borakmia.
It would depend on several factors. It would depend on, for example.
Digesa, Jaunya, Dodom Yamabo Mutibare, Ubama, Damero, Ha, and Eddie, Asoyan, Sasan, you, Peluca, and do it, Thomless, or Ramuba, Bajonless, or all. A cool leshi, Chene, Mateo, Soyao, Damerone, and Eddie, Badu, Yem Lelo, me, and Eddie, Yeta, Soyao, Yemawa. The only ne, Yeta, Soyane, Pound, and Bobido, and Yasunyana, and Nello, Dot Hamawa. The Chata Pama Jaro, Damero Ale, the Chana, and Rina Sasanide. Bojomujin meong lai macha de kin ga thai nai ngan go twa ba de pi lo russia ne le len ne yang we tbo tu sa chou lou ja ba de so ro tamaro ha te yong ne da ma ka data rin ne pyin pa nai ngan rin ne ba sat san ni da ba
so ro russia si ya tamaro len ne we de kaisa ha te yong twa so yin ya tu song tia ma phit nai mu so ye tbo ba
I don't think it's a political concern
nai ngan ye ya so yin sia ma hou pu lo tin ba de te yong ga myama nai ngan ne pat tat la yin american wo da pyan ba lo myin ni da ba russia wo ma hou ba u da chaung The Tamaro Nine, Russia Ziga, Lenetwe, Powe Lying, the Yoke to a Sibay Yada, Sinzavalime, Nanga Yepatanarum Hobau.
Cut down your Megon look home large and Megon to whom Sabi Mijima. Yamananga Nanganda would drop in her air, now be American and a thing in here, Ninian Tutanier. Dilu a chain name you got Puchamna, Durin Bob, Yamananga, American and Lambertebu, Nanganda, Wine Bajin Canayare, Pirim Haleva, Ninian Sibu Pinner Chini.
ဒီလိုအခြေအနေနှစ်ခုမှာဘက်အခြေအနေကိုတရုတ်ကလူလာမဲ့ထင်ပါလဲဆက်ကွက်စတန်အက်ချူလီဟက်စ်ဘင်းအက်စကင်းချိုင်းနိုင်းအက်ဇ်ဝဲလ်ဆိုဝစ်ဝန်ဒီမေကွန်မျိုးတရုတ်ကိုမေးဘူးပါတယ်ရှင်တကယ်တော့တရုတ်တို့စဉ်းစားရမှာသူတို့အတွက်ရွေးချယ်နိုင်တာတွေကဘာလဲမြန်မာနိုင်ငံကိုသူတို့စိတ်တိုင်းကြအနေထားဖြစ်အောင်လို့တရုတ်တို့လုပ်နိုင်သလားအဖြေကတော့မလုပ်နိုင်ဘူးဆိုတာပါပဲတိုင်းရင် tembo taukan ma mho bao aneri ye shein wa le lu ru taukan mu ne ji ma la ba de aneri ne tin tin bo a ye ji ba de da chang tayou do lo wa ma a che ni o na le tbo pao pho ba mimi ro ye lo a che ka ba le ရှင်းရှင်းလင်းလင်းစဉ်းစားပါပြီးတော့ဒီမန်းချက်ပေါ့မြောက်နိုင်မဲ့မူဝါဒချမှတ်ဆောင်ရွက်ဖို့ပဲဖြစ်ပါတယ
်နောက်ဆုံးမေးချင်တာကတော့တောင်တုပ်ပင်လေအရေးကိစ္စမှာမြန်မာနိုင်ငံကိုတရုတ်ကဘယ်လိုယက်တီစီခြင်းတလဲတရုတ်ယက်တီစီခြင်းတဲ့အတိုင်းကောင်မြန်မာနိုင်ငံယက်တီနိုင်မဲ့ထင်ပါလားခင်ဗျာ
Well first of all Burma is not a claimant country in the South
ပထမတစ်ချက်ကမြန်မာဟာတောင်တုပ်ပင်လေနယ်မြေအငင်းပွားမှုမှာမပါဝင်ပါဘူ
းအဲဒါပေမဲ့အာဆီယံမှာဩဇာကြီးတဲ့နိုင်ငံတစ်ခုပေါ့နော်
It is an influential member of the ASEAN and we know that ASEAN countries they are also quite divided.
ASEAN မှာဩဇာကြီးတဲ့နိုင်ငံပါ ASEAN မှာလည်းဒီအငင်းပွားမှုမှာပါတဲ့နိုင်ငံတွေနဲ့မပါတဲ့နိုင်ငံတွေကြားမှာလည်းသဘောထားကွဲလွက်မှုတွေအကြီးအကျယ်ရှိနေပါတယ်အငင်းပွားရာမှာပါတဲ့သူတွေကတရုတ်ကိုစုပေါင်းရင်ဆိုင်ခြင်းကြတယ်ဒီထက်မပါတဲ့နိုင်ငံတွေကဒီအဆိုကိုလက်မခံခြင်းကြဘူးဆိုတော့မြန်မာတွေမကပါဘူးလာအိုထိုင်းကမ္ဘောဒီးယားတို့လည်းအလားတူပါပဲဒါကြောင့်မြန်မာနိုင်ငံအနေနဲ့ဒီတောင်တရုတ်ပင်လယ်နယ်မြေအငင်းပွားမှုမှာတက်တက်ကြွကြွမပါဝင်မဲ့နေမဲဆိုလဲနေလို့ရနိုင်တဲ့အခြေအနေရှိတယ်လို့ကျွန်မတို့ယူဆပါတယ
်မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုတော့ဒီပတ်အတွင်းအားကစားသတင်းကိုထုတ်လွှင့်ပေးပါမယ်ကိုရန်နိုင်စူးစီးတင်ပြထားပါတယ်ရှင်
ဥရောပ Champions League ဘောလုံးပွဲမှာတော့ Real Madrid အသင်းက17ချိန်မြောက်ဘူးဆွဲသွားပါတယ်လီနိုင်ငံမလန်းမြို့မှာစနေနေ့ကကစားကြတာမှာ Real Madrid အသင်းကမြို့ခံပြိုင်ဘက် Atletico Madrid အသင်းကို penalty မှာအနိုင်ရပြီးတော့ champion ဖြစ်သွားတာပါဒီပွဲမှာ Real Madrid နောက်တန်းလူ Sergio Ramos ကပထမပိုင်း15မိနစ်မှာအဖွင့်ကိုအသွင်းလို့ Real Madrid ကတကူးကိုမရှိနဲ့ပထမပိုင်းမှာဦးဆောင်ခဲ့ပါတယ်ဒုတိယပိုင်းပွဲဆက်စားချင်းမှာပဲ Atletico Madrid အသင်းက penalty ရပါမယ် Antoine Griezmann ကနာပါတိုင်းထိသွားလို့ Atletico အသင်းခြေပါကိုမရခဲ့ပါဘူး။ဒါပေမဲ့86မိနစ်မှာတော့ Atletico အသင်းက Carrasco ကခြေပါကိုပြန်သွင်းလို့တကိုးစီနဲ့ပွဲပြီးသွားခဲ့ပါတယ်။အချိန်ပေါ်မှာလည်းထပ်ပြီးတော့ဂိုးမသွင်းနိုင်တာကြောင့် Penalty ကန်နာမှာ Real Madrid က5ဂိုးစလုံးဝင်ခဲ့ပေမဲ့ Atletico ကသဒုတ်ထမြောက် Penalty ကို Juan Fran ကန်နာဘေးတိုင်းထိသွားတာကြောင့်နောက်ဆုံးမှာ Real Madrid က5ဂိုး3ဂိုးနဲ့အနိုင်ရသွားခဲ့တာပါ။ဒါကြောင့် Real Madrid အသင်းကဥရောပ Champions League ဖလားကို7ကြိမ်မြောက်ဘူဆွဲပြီးတော့စံချိန်တက်ထပ်တန်လိုက်နိုင်ပါတယ်ဒီပွဲအနိုင်ရလိုက်တာနဲ့ပတ်သက်ပြီးတော့အောင်ပွဲရ Real Madrid နီးပြဇီဒန်းပြောတာကတော
့ Bueno, soñado sí. Soñado sí, es como estoy positivo, sabes, después cuando te dan
ကျွန်တော်ကနီးပြအဖြစ်နဲ့ချန်ပီယံဖလားရကိုအိမ်မက်မခဲ့ဘူးပါတယ်ကျွန်တော်ကအကောင်းမြင်တယ်မှာပါကလပ်အသင်းဥက္ကဋ္ဌကကျွန်တော်ကိုဒီလိုအစဉ်အလာကြီးတဲ့အသင်းကြီးကိုနီးပြလုပ်ဖို့အခွင့်အရေးပေးခဲ့တယ်ပြီးတော့ကျွန်တော်မှာအနိုင်မခံအရှုံးမပေးတဲ့အရန်ကြိုးစားတဲ့အသင်းလည်းရှိတယ်။ဒီလိုကစားသမားကောင်းတွေကိုပိုက်ဆိုင်ထားတဲ့အတွက်ဒီလိုမျိုးကြီးမားတဲ့အောင်မြင်မှုတွေကိုရနိုင်ပါတယ်
။ဒီဘက်မှာအကောင်းဆုံးဘောလုံးသမားရသွားတဲ့ Real အသင်းကောင်းဆောင် Sergio Ramos ကတော့
La verdad que ha sido increíble, una sensación de nuevo inolvidable para marcar y dejarla con un huequito en tu corazón y ahora ya tendremos
ဒီကစားချက်ကဘာနဲ့မှမတူပါဘူး။လုံးဝကိုမေးလို့မရနိုင်တဲ့အရာတစ်ခုပါပွဲကတော့တော်တော်ခက်တဲ့ပွဲဖြစ်ပြီးအကျိအနေပါသူတို့ကလည်းအကျိအနေပဲချန်ပီယံဖြစ်ဖို့အစွမ်းကုန်ကစားကြပါတယ်တနှစ်လုံးခြေစွမ်းပြခဲ့ပြီးအဲ့ဒီအတွက်သူတို့ကို real အသင်းခေါင်းဆောင်အနေနဲ့ချီးကျူးဂုဏ်ပြုပါတယ်ဒါပေမဲ့ဘောလုံးကဒီလိုပါပဲနှစ်သင်းစလုံးနိုင်ဖို့ဆိုတာမဖြစ်နိုင်ပါဘူးကံကောင်းထောက်မစွာပဲကျွန်တော်တို့ကဒီဖလားကြီးကိုအနိုင်ရလိုက်တာပါ
Atletico နီးပြ Diego Simeone ကတော့ real အသင်းဟာသူတို့ထပ်ပိုကောင်းပြီးတော့သူ့အနေနဲ့ဒီရှုံးကိုပြန်ကူစားဖို့လိုတယ်လို့ပြောလိုက်ပါတယ
်။ Bueno, primero ante todo felicitar al Madrid. Una vez más ha sido superior con nosotros en esta vez en la tanda de penaltis.
ဒီမှာတော့ကျွန်တော် Rio အသင်းကိုဂုဏ်ပြုချင်ပါတယ်။သူကကျွန်တော်တို့ထက်တာပါတယ်။နိုင်စုံ penalty မှာတော့တာပါတယ်။ဒီလိုသမိုင်းအစဉ်လာကြီးမားတဲ့အဆူကြီးကိုရတဲ့အတွက်ကျွန်တော်တို့ရဲ့ပြိုင်ဘက်ကိုဂုဏ်ပြုချင်ပါတယ်။ကျွန်တော်တို့ရှင်းတာကဘယ်သူကမှဒုတိယရတဲ့သူကိုအမှတ်ရမနေဘူးဆိုတာပါ။final ကိုနှစ်ကြိမ်ရှုံးတာရှုံးတာပဲဖြစ်ပြီးဒါကိုလက်ခံဖို့လိုပြီးတော့ဒီဒဏ်ရာတွေကိုကုစားရမှာပ
ါ Real Madrid နဲ့ Atletico Madrid နှစ်သင်းဟာ2014 final မှာတစ်ကြိမ်တွေ့ခဲ့ပြီးတော့အဲ့တုန်းကတော့ Real Madrid ကအချိန်မိုးမှာ၄ဂိုးတကိုးနဲ့အနိုင်ရခဲ့တာဖြစ်ပါတယ် Real Madrid အသင်းဟာတနင်္ဂနွေနေ့ကတော့ Madrid မြို့ကိုပြန်ရောက်လာခဲ့ပြီးတော့ Real Madrid ပရိသတ်တွေကတော့မြို့ထဲမှာအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာမန်ချက်စတာယူနိုက်တက်အသင်းကမော်ရီညိုကိုနီးပြအဖြစ်နဲ့ခန့်လိုက်ပါတယ်။မော်ရီညိုနဲ့မန်ယူတို့သုံးနှစ်စာချုပ်ချုပ်ဆိုလိုက်တာဖြစ်ပြီးတော့မန်ယူနီးပြဖြစ်လာရတာဟာအထူးဂုဏ်ယူစရာဖြစ်တယ်လို့မော်ရီညိုကပြောလိုက်ပါတယ်။မန်ယူသင်းနဲ့မေလ28ရက်နေ့ကတရားဝင်လက်မှတ်ထိုးပြီးတဲ့နောက် မော်ရီညိုပြောတာကတော
့ I feel great. Well, I think comes in the right moment of my career because
ကျွန်တော်သိကြည့်တာပါလေကျွန်တော်နီးပြတက်တဲ့နှစ်ယောက်အကောင်းဆုံးအချိန်အဖြစ်သင့်ဆုံးအချိန်မှာမန်ယူနီးပြဖြစ်လာတယ်လို့လည်းထင်တယ်ဘာလို့လဲဆိုတော့မန်ယူအသင်းဟာအသင်းကြီးတစ်သင်းပါဒီလိုအသင်းမျိုးကိုကင်ဖို့အတွက်ကတေချာပြင်ဆင်ထားဖို့လည်းလိုတယ်ဒီလိုအသင်းကြီးမျိုးကလည်းအကောင်းဆုံးနီးပြတွေအတွက်ပဲဖြစ်ရမှာဖြစ်တယ်လို့ကျွန်တော်လည်းဒီအတွက်အဆင်သင့်မဲလို့ထင်တယ်အဲဒီတော့ကျွန်တော်ပြောပါတယ်ပြီးတော့ဂုံလဲယူတယ်လို့ဂုံပြူခံရတယ်လို့လည်းခံစားရပါတယ်ဒါပေမဲ့လက်တွေ့မှာကျွန်တော်လှုပ်ချင်တာကတော့အလုပ်လုပ်ဖို့ပါပဲနီးပြစလုပ်ရမယ်ဇူလိုင်9ရက်နေ့အထိကိုမစောင့်နိုင်တော့ပါဘူး
ဘိုင်းမြူနစ်နီးပြကာလိုအန်ချယ်လော့တီကလည်းမန်ယူအသင်းကမော်ရီညိုကိုခေါ်လိုက်တာမှန်တယ်လို့ပြောလိုက်ပါတယ
် But I think that is a good wedding as I said from Manchester United I think need a coach like Jose Mourinho maybe Mourinho need a
ဒါကမှန်ကန်တဲ့ပေါင်းစပ်မှုပါ Manchester United အတွက်လည်းမော်ရီညိုလိုနီးပြလိုသလိုမော်ရီညိုအတွက်လည်းမန်ယူလိုအသင်းကောင်းတစ်သင်းလိုပါတယ်မော်ရီညိုကလည်းကမ္ဘာတစ်ဝှမ်းမှာထိတ်တန့်နီးပြတယောက်ပါကျွန်တော်တို့လူကသိမလွယ်ပါဘူးဘာလို့လဲဆိုတော့လူတိုင်းကနှစ်တိုင်းဘိုးဆွဲကျင်နေကြတာပါဒါကအမြဲတော့မဖြစ်နိုင်ပါဘူးတခါတခါတစ်နှစ်နှစ်နှစ်လောက်တော့မကောင်းတာလည်းရှိပါတယ်အဲဒီလိုအချိန်ကြလဲဒါကိုထိနိုင်မှုလိုပါတယ်မော်ရီညိုကထိတ်တန့်နီးပြကောင်းပါအနာဂတ်အတွက်လည်းသူကကောင်းပါတယ
်တချို့ကလည်းမော်ရီညိုရဲ့ပုံစံဟာမန်ယူနဲ့မတင်တော့ပဲမန်စီးတီးနီးပြဂေါ်ဒီယိုလာကပိုတင်တော်တယ်လို့ဝေဖန်တာတွေလည်းရှိနေပါတယ်ဒါပေမဲ့လည်းမန်ယူကစားသမားဟောင်းရေးဝီလ်ကင်စ်ကတော့မော်ရီညိုဟာထိတ်တန့်နီးပြတယောက်ဖြစ်တယ်လို့ပြောပါတယ်
I think it's a wonderful decision. Yeah, I'm absolutely thrilled. First and foremost, he's back in our game because I think he's a massive loss.
Big man, စုံဖြတ်ချက်ပေါ့ဗျာ။အရန်ပြောတယ်
။မန်ယူသင်းကမော်ရီညိုကိုတနစ်ကိုပေါင်10သန်းကနေ15သန်းကြားပေးရဖို့ရှိတယ်လို့သတင်းတွေကဖော်ပြကြပါတယ်။ Chelsea, Porto, Inter Milan နဲ့ Real Madrid အသင်းတွေရဲ့နီးပြဟောင်းဖြစ်တဲ့မော်ရီညိုဟာ Chelsea အသင်းနဲ့တူ Premier League ဖလားကို3ချိန်ရဖို့ပြီးတော့ဥရောပ Champions League ဖလားကိုတော့2004မှာ Porto နဲ့တစ်ချိန်2010မှာ Inter Milan နဲ့တစ်ချိန်နှစ်ချိန်ဘူဆွဲပူပါတယ်ခင်ဗျာ
တပတ်အတွင်းအားကစားသတင်းကိုနှာစင်ခဲ့ရတာပါကျမတို့ VOA မြန်မာပိုင်းရဲ့ကြာတာပရိနေမနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကတော့လိုင်းဒိုမီတာ30 40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်တွေကိုကိုကြကြသိင်္ဂါကြီးညာပေးမှဖြစ်ပါရယ်ရှင်
။ကင်ညာနိုင်ငံကဂရက်ဆာကောလိကျောင်းကိုပြီးခဲ့တဲ့လကဝင်တိုက်ပြီးလူများပြားကိုတတ်ခဲ့တဲ့လူရက်ကိုဦးဆောင်စီစဉ်ခဲ့သူဟာညာရင်းချင်းစစ်စီရဲတခုမှတည်ဆုံသွားပြီလို့ဆိုမာလီတာဝန်ရှိသူတွေကပြောပါရယ်။ဒယ်ယာဒန်လို့ပုံပြီးတည်ကြတဲ့မိုဟာမက်မူမူဒ်ဟာအယ်ရှာဘတ်အဖွဲ့ရဲ့အန်ဒရီကြီးလာတဲ့အမ်နီယက်အဖွဲ့ခွဲခေါင်းဆောင်ပါ။သူဟာ2015ခုနှစ်အေပီလကကောလိကျောင်းတိုက်ခိုက်မှုကိုဦးဆောင်ခဲ့သူဖြစ်ပါရယ်။အဲ့ဒီတိုက်ခိုက်မှုမှာလူပေါင်း148ယောက်သေဆုံးပြီးအားလုံးလူကတော့ကျောင်းသားတွေပါ။ဒေါ်ယာဒန်နဲ့တခြားလူနှစ်ယောက်စီးလာတဲ့ကားကိုအမေရိကန်ရဲရင်တွေကနေဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာလို့အမည်မဖော်တဲ့ဆိုမာလီအကြီးတန်းတာဝန်ရှိသူတူကပြောပါရယ်။ပြီးခဲ့တဲ့လကမြေရဲပင်လယ်မှာပြတ်ကျသွားတဲ့ Egypt Air လေကြောင်းလိုင်းခီးတဲ့တင်လေယာဉ်ရဲ့ပြန်သတ်မှုဆိုင်ရာနဲ့ခီးစဉ်အချက်လက်တွေကိုမှတ်တမ်းတင်ထားတဲ့ Black Box တွေကနေထုတ်လွှင့်တာဖြစ်ပွဲရှိတဲ့အချက်ပြလိုင်းတွေကိုပြည်သူ့တင်မော်ဒစင်ကဖမ်းယူရရှိခဲ့တယ်လို့ Egypt လေကြောင်းတော်လိုက်ရေးတာဝန်ရှိသူတွေကဒီကနေ့ပြောပါရယ်။မေလ19ရက်နေ့ကအဲ့ဒီလေရင်ပြကြတာမှာလေမော်ပါသူ66ဦးစလုံးတည်ဆုံသွားပါတယ်။ပြည်သူနိုင်ငံမှာယထားလုပ်သားတွေတပိတ်မှောက်နေတာကြောင့်ယထားလိုင်းထက်ဝက်လောက်ဒီကနေ့ရက်သွားပါတယ်။သူတို့ရဲ့လုပ်ငန်းခွင်အခြေအနေတွေပေါ်နဲ့အဆိုးပြုထားတဲ့ပြင်သစ်အလို့သမားစီမင်းစည်းကမ်းတွေပြပင်ပြောင်းလဲရေးပေါ်ယထားလုပ်သားတွေဆန္ဒပြတပိတ်မှောက်နေတာပါ။ပြည်သူနိုင်ငံကအမြင်အထား40ရာခိုင်နှုန်းလောက်နဲ့ဒေတာတွင်းယထားလိုင်းထက်ဝက်ကျော်ကိုမပြေဘဲဖြတ်လိုက်ရတယ်လို့ပြင်သစ်ယထားသွားလာရေးဖွဲ့ SCNF ကပြောပါတယ်။ပစိဖိတ်သမုဒ္ဒရာရဲ့ဝန်ဒေသပူပေါင်းဆောင်ရေးသဘောတူညီချက် TPP မှာအဖွဲ့ဝင်ဖြစ်ပါဝင်ရေးလှုပ်ဆောင်ဖို့ထိုင်းနိုင်ငံစစ်ဘက်ဦးဆောင်တဲ့အစိုးရကအစောဆုံးနောက်သတင်းပတ်မှာတရားဝင်သဘောတူပွဲရှိပါတယ်။အစိုးရအဖွဲ့ဝင်တွေရဲ့သဘောတူညီချက်ကိုရှင်းရှင်းလင်းလင်းရပြီးတဲ့နောက်တမိုင်းမှာအကျယ်ပြန့်စုံကုန်သွယ်ရေးသဘောတူညီချက်မှာပါဝင်မှုဖြစ်လာတာပါ။အမေရိကန်ဦးဆောင်တဲ့ကုန်သွယ်ရေးသဘောတူညီချက်မှာပါဝင်ရေးအတွက်2018ခုနှစ်မှာနောက်ထပ်အဖွဲ့ဝင်တွေကိုလက်ခံမှုစဉ်းစားတဲ့အခါဂျပန်နိုင်ငံကထိုင်းနိုင်ငံကိုထောက်ခံရေးပန်ကြားမယ်လို့ထိုင်းဒုတိယဝန်ကြီးချုပ်ကထိုင်းစီးပွားရေးဂျပန်စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပြောပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်တင်ကကြေညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လွှင့်ရမှုကမိုက်တင်ကြီးထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီအထိ line meter 24 25 30နဲ့50နဲ့ line meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမရှားဖုံပါ
This program has come to you from the Voice of America, Washington.